Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2018ခုနှစ်ဇူလိုင်လ17ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။နိုင်တိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြတယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆက်မွေးပါခင်ဗျာအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့ဆုမြတ်မွန်ပါရှင်ဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းပုံဥပဒေသစ်ကိုရွေးဆွဲဖို့ပြင်ဆင်နေတဲ့သမ္မတရဲ့အစီအစဉ်တွေရပ်သွားစေဖို့ရည်ရွယ်ချက်နဲ့ဒီကနေ့မှတနင်္ဂနွေလုံးအထွေထွေသပိတ်မှောက်ကြဖို့အတိုက်ခံတွေဆော်ဩထားပါတယ်ဒီရုရှားရှင်းနေတဲ့သူ့ရဲ့သားအကြီးတို့တွေးဆခဲ့တဲ့ကိစ္စကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာထပ်ပြီးတော့ကာကွယ်ပြောကြားခဲ့ပါတယ်ဒီလိုသတင်းတွေကိုတော့ကိုစော်ဝင်းလှိုင်နဲ့ညင်ညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေနာဆင်ပြီးကြားကြရမယ့်အထဲမှာဆိုရင်တော
့ Special Representative Yoon is traveling to Burma to meet with officials to discuss North Korea. The United States is
ဒါတော့ American နိုင်ငံရဲ့ဌာနရဲ့အရှိအရှိပြောခွင့်ရအမျိုးသမီးရဲ့ပြောစကားဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဆိုင်ရာ American အထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းသတင်းလွှာမှာအပြည့်အစုံနားဆင်ကြရမှာပါ။အဲ့ဒါအပြင်တက်မတော်ကာဝေးဦးစီးချုပ်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့တောင်းပန်စာပေါ်ဝေဖန်မှုတွေရှိနေတယ်ဆိုတဲ့အကြောင်းဖန်စီခံထားရတဲ့ EBSDF ကိုကော်မတီဝင်ဟောင်းကိုယုံတင်စစ်ဆေးဖို့အတွက်တရားရုံးကလက်ခံလိုက်ပြီးဆိုတဲ့သတင်းနဲ့အမေရိကန်နိုင်ငံမှာကျင်းပနေတဲ့ဆက်ရုပ်ပြိုင်ပွဲမှာဝင်ရောက်ရှင်းပြနေတဲ့မြန်မာလူငယ်အသင်းရဲ့အနေအထားစာရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းကြားကြမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကုဇော်ဝင်းလှိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
ဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းပုံဥပဒေသစ်ကိုရေးဆွဲဖို့ပြင်ဆင်နေတဲ့သမ္မတနီကိုလတ်စ်မာဒူရိုရဲ့အစီအစဉ်တွေရပ်သွားစေဖို့ရည်ရွယ်ချက်နဲ့ဒီကနေ့အင်္ဂါနေ့တနေ့လုံးအထွေထွေသပိတ်မှောက်ကြဖို့အတွက်အတိုက်အခံတွေကဆော်ဩထားပါတယ်။သမ္မတရွေးကောက်ပွဲတွေစောပြီးကျင်းပနိုင်ဖို့သမ္မတမာဒူရိုအပေါ်နောက်ဆုံးထိုးနှက်မှုလို့အတိုက်အခံတွေကပြောပြီးအထွေထွေသပိတ်ဆင်နွှဲဖို့ပြင်ဆင်နေတာပါ။ဖွဲ့စည်းပုံဥပဒေသစ်ရေးဆွဲဖို့အထူးလွှတ်တော်အတွက်ကိုယ်စားလှယ်ရွေးချယ်မဲ့သမ္မတရဲ့အကြံအစီကိုဆွံ့လွှတ်ဖို့အတွက်တနင်္ဂနွေနေ့တော့ကျင်းပခဲ့တဲ့ဆန္ဒခံယူပွဲမှာပြည်သူ9တန်းကျော်ကမဲပေးခဲ့ကြပါတယ်။နိုင်ငံမှာမဲပေးပိုင်ခွင့်ရှိသူ3ပုံတပုံနီးပါးကခုလိုသဘောထားပြခဲ့ကြပြီးမြဲအတိုက်ခံတွေဘက်ကခေါ်ယူကျင်းပတဲ့ဒီဆန္ဒခံယူပွဲရဲ့ရလဒ်အတိုင်းမဖြစ်မနေလိုက်နာဆောင်ရွက်ဆရာမလိုပါဘူး။သမရမဒူရိုနဲ့သူ့အပေါ်ထောက်ခံသူတွေအတွက်ပြည်သူတွေကဆန္ဒခံယူပွဲရလဒ်ကနေသဘောထားပြသလိုက်တာဖြစ်တယ်လို့အင်မြူရောပြောခွင့်ရသူရှွန်စပိုက်ဆာကပြောကြားခဲ့ပြီးလွတ်လပ်မျှတတဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့တောင်းဆိုခဲ့ပါတယ်။ Venezuela သမ္မတကတော့အတိုက်ခံတွေဘက်ကစီစဉ်ကျင်းပတဲ့ဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ပြောကြားပြီးတော့စီစဉ်ထားတဲ့အတိုင်းအထွတ်လွတ်တော်အတွက်ဇူလိုင်လ30ရက်နေ့မှာရွေးကောက်ပွဲလုပ်မယ်လို့ပြောကြားခဲ့ပါတယ်
။ကာတာနိုင်ငံစူအပိုင်သတင်းဌာနကွန်ပျူတာတွေထဲထုတ်ဖော်ဝင်ရောက်ခဲ့တယ်ဆိုတာမဟုတ်မှန်ကြောင်း UAE အာရဗ်စော်ဘွားများနိုင်ငံကညှင်းဆော်လိုက်ပါတယ်။ဒါပေမဲ့ UAE နိုင်ငံကအဲ့ဒီလိုကွန်ပျူတာကနေထုတ်ဖော်ဝင်ရောက်ခဲ့တဲ့သဘောမျိုးကာတာအစိုးရအရာရှိတွေကပြောပါတယ်အဲ့ဒီကိစ္စကြောင့်ပင်လယ်ကွေ့ဒေသနိုင်ငံတွေကြားမှာမေးလအတွင်းတန်တမာရေးပဋိပက္ခတွေဖြစ်ပေါ်ခဲ့ပါတယ်ကာတာအစိုးရသတင်းဌာနနဲ့လူမှုကွန်ရက် website တွေကို UAE ကထုတ်ဖော်ဝင်ရောက်ခဲ့တဲ့ဆိုတဲ့ကိစ္စကိုအမေရိကန်ထောက်လှမ်းရေးအရာရှိတွေပြီးခဲ့တဲ့သတင်းပတ်အတွင်းသိရှိခဲ့ကြောင်း The Washington Post သတင်းမှာတနင်္ဂနွေနေ့ကဖော်ပြထားပါတယ်The Washington Post သတင်းမှာအဲ့လိုရေးသားဖော်ပြမှုကို UAE နိုင်ငံသားရေးဝန်ကြီး Anwar Gargash ကပယ်ချလိုက်ပါတယ်။အဲ့လိုသတင်းစာမှာရေးသားဖော်ပြလိုက်တဲ့အတွက်သူတို့နိုင်ငံကကွန်ပျူတာတွေနဲ့ UAE ကထိုးဖောက်ဝင်ရောက်ခဲ့တယ်ဆိုတာကိုသက်သေပြလိုက်တာဖြစ်ကြောင်းကာတာဆက်သွယ်ရေးဝန်ကြီးကလည်းပြောပါတယ်။ဒါပေမဲ့အဲ့လိုကွန်ပျူတာတွေနဲ့ထိုးဖောက်ဝင်ရောက်မှုကို UAE အစိုးရကိုယ်တိုင်ကလှုပ်ဆောင်ခဲ့တာလားဒါမှမဟုတ်တစုံတစ်ယောက်ကိုငွေပေးပြီးခိုင်းစေခဲ့တာလားဆိုတာကိုတော့ Washington Post သတင်းမှာဖော်ပြထားခြင်းမရှိပါဘူး။
ဥရောပနိုင်ငံတွေစီလာဖို့ကြိုးစားတဲ့ဒုက္ခသည်လှေတွေကိုမြေထဲပင်လယ်ထဲမှကယ်ဆယ်တဲ့သင်္ဘောတွေလိုက်နာရမယ်။စီကံသတ်မှတ်ချက်တွေကိုအီတလီအစိုးရကအဆိုပြုခဲ့တဲ့အပေါ်ကူညီကယ်ဆယ်ရေးလုပ်နေတဲ့ပရာဟီတာအဖွဲ့တွေလူခွင့်ရေးအဖွဲ့တွေကဒေါ်လာထွက်နေကြပါတယ်။အဲ့ဒီလိုသတ်မှတ်ချက်တွေကြောင့်လူထောင်ပေါင်းများစွာရဲ့အသက်တွေအနည်းငယ်ရှိတယ်လို့သူတို့ကထောက်ပြပါတယ်။ EU ဥရောပသမဂ္ဂကတင်းနှလာနေမှာအတည်ပြုခဲ့တဲ့သတ်မှတ်ချက်တွေထဲမှပရာဟီတာအဖွဲ့တွေရဲ့ဒုက္ခသည်ကယ်ဆယ်ရေးလှေတွေသင်္ဘောတွေအနေနဲ့လူမောင်ခိုတွေနဲ့ဆက်သွယ်ပြီးတော့ဒုက္ခသည်လှေတွေဘယ်နှရောက်နေသလဲဆိုတာသိရအောင်လောက်တာကိုတားမြစ်ထားပါတယ်။ဒါအပြင်နိုင်ငံတကာရေပိုင်နဲ့ထဲမှကင်းလဲတာကိုလည်းသတ်မှတ်ကန့်သတ်လိုက်ပါတယ်။ဒါပေမဲ့လစ်ပြားပိုင်ရေပိုင်နဲ့ထဲမှတော့ ကန်းဆန်းနာနီးနေတဲ့ဒုက္ခသည်တွေကိုကယ်ဆယ်နိုင်ပါတယ်။ဒီသတ်မှတ်ချက်တွေကိုချိုးဖောက်တဲ့ရေရင်တွေအနေနဲ့အီတလီစိတ်ကန်းတွေမှာကန့်ကွက်ခွင့်ပိတ်ပင်ခံရနိုင်ပါတယ်။လီဗျားနိုင်ငံကနေမြေထဲပင်လယ်ကိုဖြတ်ပြီးတော့အီတလီနိုင်ငံကိုရအောင်ကြိုးစားကြတဲ့ဒုက္ခသည်၃ပုံ၃ပုံကျော်ကိုလူသားချင်းစာနာမှုအကူအညီပေးတဲ့သင်္ဘောတွေကကယ်ဆယ်နေတာဖြစ်ပါတယ်။ဒုက္ခသည်တွေကိုကယ်တင်နေတဲ့သင်္ဘောတွေကနိုင်ငံရွှေ့ပြောင်းလာသူတွေလာအောင်လို့အားပေးနေသလားဆိုတဲ့အပေါ်အီတလီနိုင်ငံမှာအကြီးအကျယ်ဆွေးနွေးစရာဖြစ်နေပါတယ်။တချို့ကူညီကယ်ဆယ်ရေးအဖွဲ့တွေဟာလူမောင်ခိုတွေနဲ့ပေါင်းပြီးတော့ဘယ်နေရာမှာကယ်တင်မယ်ဆိုတာကိုတောင်စီစဉ်တယ်လို့တချို့ကဆွဆွဲပါတယ်။ဒါပေမဲ့လူသားချင်းစာနာရေးကူညီပေးနေတဲ့အဖွဲ့တွေကတော့ဒီဆွဆွဲချက်တွေကိုပယ်ချပြီးတော့သူတို့အနေနဲ့မမှတ်မကန်လှုပ်ခြင်းမရှိဘူးလို့လွတ်တော်ရင်းစစ်ဆေးမှုနှစ်ခုကိုထောက်ပြပြီးခုခံခဲ့ကြပါတယ်
။သမ္မတဒေါ်နယ်ထရမ့်ဟာသမ္မတရွေးကောက်ပွဲအတွင်းပြိုင်ဘက်ဒီမိုကရက်ပါတီသမ္မတအလောင်းဟယ်လာရီကလင်တန်အထိနာစီမဲ့အထောက်အထားတွေပေးနိုင်တယ်လို့ပြောကြားခဲ့တဲ့ရုရှားရှင်းနေနဲ့သူ့ရဲ့သားအကြီးတို့တွေ့ဆုံခဲ့တဲ့ကိစ္စကိုခုခံကာကွယ်နေစေဖြစ်ပါတယ်။သားကြီးဖြစ်သူဒွန်ဂျူနီယာနဲ့တွေ့ခဲ့တယ်လို့ပဲပြိုင်ဘက်ကိုယ်စားလှယ်လောင်းနဲ့ဆိုင်တဲ့အချက်လက်တွေကိုပေးမယ်လို့ပြောတဲ့သူကိုနိုင်ငံရေးသမားအများစုကတွေ့လို့ကြမှာဖြစ်ကြောင်းဒါဟာနိုင်ငံရေးလှုပ်တာဖြစ်ကြောင်းတင်းတင်းလာနေမနဲ့မှာ Twitter လူမှုကွန်ရက်မှာသမ္မတထရန့်ကရေးသားလိုက်ပါတယ်။ရုရှားရှင်းနေနာတာလီယာဗာဆယ်နစ်ကာယာနဲ့ဒေါ်နယ်ထရမ့်ဂျူနီယာတို့2016ခုနှစ်ဇွန်လတုန်းကတွေ့ဆုံခဲ့ကြတဲ့အငင်းပွားဝယ်ကိစ္စအဆုံးသတ်ရေးအတွက်သမ္မတထရမ့်ကအကြီးအကဲကြိုးစားခဲ့တာပါဒေါ်နယ်ထရမ့်ဂျူနီယာနဲ့တွေ့ဆုံခဲ့တဲ့အမျိုးသမီးကသူမဟာရုရှားအစိုးရရဲ့ရှင်းနေတူဦးဖြစ်ကြောင်းရွေးကောက်ပွဲမှာမစ္စတာထရမ့်အနိုင်ရရေးအတွက်ရုရှားအစိုးရကကူညီဆောင်ရွက်တဲ့အနေနဲ့ဟယ်လာရီကလင်တန်အထိနာစေမဲ့သတင်းအချက်လက်တွေပေးနိုင်ကြောင်းကြားလူကတဆင့်အီးမေးလ်နဲ့ဆက်သွယ်အကြောင်းကြားခဲ့တာဖြစ်ပါတယ်။အဲ့ဒီရုရှားရှင်းနေထားမှာဟယ်လာရီကလင်တန်နဲ့ဆိုင်တဲ့သတင်းအချက်လက်တွေပါမလာကြောင်းနဲ့တွေ့ဆုံမှုဟာလည်းအလင်းအမြန်ပြည့်စုံသွားကြောင်းဒေါ်နယ်ထရမ့်ဂျူနီယာကပြောပါတယ်။ဒီကိစ္စကိုသူ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာသိရှိခဲ့ကြောင်းသမ္မတထရမ့်ကပြောပါတယ်။
UAE ဘီဝီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ငါနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ American ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ Pacific ရေးရာဘူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဗျွန်းဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့နေပြည်တော်မှာတင်းတင်းလာနေကတီးခြားစီတွေ့ဆုံခဲ့ပါတယ်။ American နဲ့မြန်မာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ပေးမယ့်အသေးစိတ်ကိုတော့ပြောကြားခြင်းမရှိပါဘူး။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှုမှာတော့ American မြန်မာစစ်ဖက်ဆက်ဆံရေးပုံမိုမြင့်တင်ရေးအပြင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ဆုံးဖြစ်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ရုံးကထုတ်ပြန်ပါတယ်တခါဒီမြောက်ကိုရီးယားကဒီလအစောပိုင်းမှာအမေရိကန်ပြည်ထောင်စုအလာစကာပြည်နယ်အထိအရောက်ပစ်နိုင်မယ်လို့ယူဆရတဲ့နျူကလ িয়ার ထိပ်ဖူးတပ်တိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားမူဝါဒရေးရာအထူးတန်တမန်ဂျိုးဆက်ဗျွန်းဟာအာရှဒေသကိုလာရောက်နေတာဖြစ်ပါတယ်မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့မစ္စတာယွန်းရဲ့ခီးစဉ်အတွင်းမှဆွေးနွေးမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကအတည်ပြုပြောကြားထားပါတယ်အရင်စစ်အစိုးရလက်ထက်တုန်းကမြောက်ကိုရီးယားကနေပြီးတော့ဒုံးလက်နဲ့နီးပညာရယူဖို့ကြိုးပမ်းခဲ့ဘူးတာတွေရှိတယ်လို့စီရေးရဆက်ဆံမှုတွေရှိခဲ့ပါတယ်ဒါပေမဲ့အခုရတအစိုးရလက်ထက်မှာတော့မြောက်ကိုရီးယားနဲ့မြန်မာကြားမှာစီရေးဆက်ဆံမှုတွေမရှိတော့ဘူးလို့ယူဆရကြောင်းစစ်ဖက်ဆိုင်ရာလေ့လာသူတွေကပြောကြပါတယ်ရှင
်အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်ကျွန်းကြားဘလို့စီရေးရဆက်ဆံမှုမျိုးကိုမဆိုအပြင်းထန်ကန့်ကွက်ကြောင်းတရုတ်အစိုးရကထပ်လောင်းပြောကြားလိုက်ပါတယ်အမေရိကန်ကာကွယ်ရေးအသုံးစေးဆိုင်ရာဥပဒေမူကြမ်းတစ်ခုမှာအမေရိကန်စစ်သင်္ဘောတွေထိုင်ဝမ်ကျွန်းကိုတွားရောက်မဲ့အစီအစဉ်ပါနေတာကြောင့်တရုတ်နိုင်ငံကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်ကျွန်းအကြားတရားဝင်စစ်ဖက်ဆိုင်ရာအပြန်အလှန်ထိတွေ့ဆက်ဆံမှုအားလုံးကိုတရုတ်နိုင်ငံကအပြင်းအထန်ကန့်ကွက်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလူခန်းကတင်းနေလာနေမှာပြောလိုက်တာဖြစ်ပါတယ်။2018ခုနှစ်အမေရိကန်အမျိုးသားကာကွယ်ရေးအသုံးစေးခွင့်ပြုချက်ဥပဒေမှာထိုင်ဝမ်ကျွန်းနဲ့ဆိုင်တဲ့အပိုက်ထည့်သွင်းဖော်ပြထားတဲ့အပေါ်တရုတ်နိုင်ငံကပြင်းထန်ကန့်ကွက်တဲ့အကြောင်းအမေရိကန်အစိုးရကိုအကြောင်းကြားထားပြီးဖြစ်တယ်လို့လည်းလူခန်းကပြောပါတယ်။အဲ့ဒီဥပဒေမူကြောင်းကိုတော့လွတ်တော်ကတောက်ချနေမှာအတည်ပြုပေးလိုက်ပြီးဖြစ်ပါတယ်
။အိန္ဒိယနိုင်ငံသမ္မတရာထူးအတွက်လွှတ်တော်အမတ်တွေကတင်းတင်းလာနေကမဲပေးခဲ့ကြတာမှဇာတ်နိုင်တယောက်ဖြစ်တဲ့Ramnath Kovind အနိုင်ရမယ်လို့မျှော်လင့်ရပါတယ်။သူကိုလက်ရှိအနိုင်ရ BJP ပါတီကရွေးချယ်ထားတာပါ။အိန္ဒိယနိုင်ငံမှာသမ္မတရာထူးဟာရုပ်ပြတာဖြစ်ပြီးဝန်ကြီးချုပ်ကသာလုပ်ပိုင်ခွင့်အာဏာတွေပိုရှိပါတယ်။ဒါပေမဲ့2019အထွေထွေရွေးကောက်ပွဲကြရင်ဒ ဒါလစ်နွယ်ဝင်ဇန်နိန်တွေရဲ့မဲရအောင်ကြိုးပမ်းတဲ့အနေနဲ့အသက်82နှစ်အရွယ်ကိုဗင်းကိုဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ပါတီကရွေးချယ်တယ်လို့မြင်နိုင်ပါတယ်။ကိုဗင်းဟာဆင်းရဲသားတွေ၊ဖိနှိပ်ခံရသူတွေ၊လူအတိုင်းဝိုင်းကဘဲဖယ်ခံထားရသူတွေကိုအခိုင်အမာကိုစားပြုမဲ့သူဖြစ်တယ်လို့လွှတ်တော်မှာပထမဆုံးမဲထည့်ခဲ့တဲ့ဝန်ကြီးချုပ်မိုဒီကပြောကြားခဲ့ပါတယ်။လွှတ်တော်ကိုယ်စားလှယ်အဖြစ်နှစ်ကြိမ်ရွေးချယ်ခံခဲ့ရပြီးဘီဟာပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဖြစ်တဲ့ကိုဗင်းဟာဟိန္ဒူအမျိုးသားရေးဝါဒီအဖွဲ့နဲ့လည်းဆက်နွယ်နေပါတယ်။အရင်သမ္မတဟောင်းတွေလိုနိုင်ငံရေးမှာဝါရင်တယောက်မဟုတ်ဖြစ်တဲ့ Remnath Govind ကိုသမ္မတလောင်းအဖြစ်ရွေးချယ်တဲ့အပေါ်အာအသင့်စရာဖြစ်ခဲ့ပေမဲ့နိုင်ငံ내ကဇန်နေတွေကိုကိုစားပြုမဲ့သူအဖြစ်အကြိမ်ကြိမ်ထောက်ပြနေတဲ့ BJP ပါတီရဲ့ပါနက်တဲ့ရွေးချယ်မှုအဖြစ်အများကမြင်နေကြပါတယ်။သမ္မတရွေးချယ်ပွဲမဲရလတ်တွေကိုကြာတာရင်းညီမှာတည်ရမယ်လို့မျှော်လင့်ရပါတယ်။
ဇူလိုင်လ18ရက်နေ့ဟာမလေးရှားလေကြောင်းလိုင်းခီးစဉ်မှာ MH17 ပြတ်ကျတော့ခဲ့တဲ့3နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။အဲ့ဒီပြတ်ကျမှုကြောင့်အပြစ်မဲ့အရသားပြည်သူပေါင်း298ဦးသေဆုံးခဲ့ရပါတယ်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မှုနဲ့ကုစော်ဝင်းလိုင်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုချိန်ကစပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်။မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်တာဝန်ကြီးဂျိုးဆက်ဘျွန်ဟာမြန်မာနိုင်ငံမှာရောက်ရှိနေစဉ်မြောက်ကိုရီးယားရေးကိုဆွေးနွေးဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဌာနကအတည်ပြုပြောဆိုလိုက်ပါတယ်။အရင်အစိုးရလက်ထက်ကမြောက်ကိုရီးယားစီကနေမြန်မာနိုင်ငံကစစ်လက်နက်တွေဝယ်ယူခဲ့တဲ့သတင်းထွက်ပေါ်ခဲ့တာကြောင့်အရင်ကရှိခဲ့တဲ့လက်နက်အယောင်းဝယ်သဘောတူညီမှုအကျဉ်းချံတွေကိုအမေရိကန်ကစိုးရိမ်နေပုံရတဲ့အကြောင်းအခဲခတ်တွေကတုံ့တက်ကြပါတယ်။အပြည့်စုံကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ
။အမေရိကန်အထူးကိုယ်စားလှယ်တန်အမတ်ကြီးဂျိုးဆက်ယွန်းဟာဇူလိုင်လ17ရက်ကနေ23ရက်နေ့အထိစင်ကာပူနိုင်ငံမှာကျင်းပတဲ့အာရှအရှေ့မြောက်ပိုင်းပူးပေါင်းဆောင်ရွက်မှုညီလာခံကိုတက်ရောက်ခဲ့ပြီးတဲ့နောက်ဒေသတွင်းမှာမြန်မာတနိုင်ငံထဲကိုခီးဆက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းမြောက်ကိုရီးယားအရေးကိစ္စအတွက်မြန်မာအစိုးရခေါင်းဆောင်အနေနဲ့ဆွေးနွေးမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနအရှေ့အာရှရေးရာပြောခွင့်ရကတ်တီနာအာဒမ်စ်ကပြောပါတယ်
။ Special Representative Yoon is traveling to Burma to meet with officials to discuss North Korea.The United States is working with countries around the world to increase the
DPRK. ထူးခုစင်စီယုံဟာမြန်မာနိုင်ငံကိုတဝက်ရောက်ပြီးအစိုးရရရှိတွေနဲ့တွေ့ဆုံတာမြောက်ကိုရီးယားနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကကမ္ဘာထွန်းရှိနိုင်ငံတွေနဲ့ပူးပေါင်းပြီးမြောက်ကိုရီးယားပေါ်တန်တမာရေးနဲ့စီးပွားရေးရဝိုင်းကျင်ထားမှုကိုတိုးစီဖို့ကြိုးပမ်းနေတာဖြစ်ပါတယ်။မြောက်ကိုရီးယားကဆက်လက်ပြုလုပ်နေတဲ့တရားမဝင်တဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးပစ်လွတ်တဲ့အစီအစဉ်တွေပေါ်နိုင်ငံတကာလူ့ဖွဲ့စည်းကစန့်ကျင်ရမှာသွေးစီခိုင်မာမှုရှိတယ်ဆိုတာကိုပြသဖို့အတွက်ဖြစ်ပါတယ်
။တာမကြီးယွန်းဟာမြန်မာနိုင်ငံမှာနေရကြနေထိုင်မှုဇူလိုင်လ18ရက်နေ့ကနေဆက်ရောက်ခဲ့တာမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်တို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်မှုကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံယွန်းကသတင်းထုတ်ပြန်ခဲ့သလိုမြန်မာနိုင်ငံရဲ့ဌာနပြောခွင့်ရကလည်းမြောက်ကိုရီးယားနဲ့တန်တမာရေးအရာဆက်ဆံမှုသာရှိပြီးစစ်ဖက်ဆက်ဆံရေးမရှိကြောင်းရိုက်တာသတင်းဌာနကိုပြောကြားခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့တွေ့ဆုံစဉ်ကိုရီးယားကျွန်းဆွယ်အရေးအာရှပစိဖိတ်ဒေသတည်ငြိမ်အေဂျင်ရေးနဲ့ကြွယ်ဝချမ်းသာရေးအမေရိကန်မြန်မာစစ်ဖက်ဆက်ဆံရေးပုံမိုတိုးမြင့်ရေးကိစ္စတွေကိုတာမတ်ကြီးယွန်းကတင်ပြဆွေးနွေးခဲ့ပြီးဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကလည်းမြန်မာအနေနဲ့ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကိမဲ့စုံဖြစ်စေလိုတဲ့အကြောင်းနဲ့မြန်မာနိုင်ငံအတွင်းလက်နက်ကန်ပဋိပက္ခတွေခြုံငင်းပြီးငြင်းချရေးရရှိအောင်ကြိုးပမ်းနေတဲ့အကြောင်းတွေကိုဆွေးနွေးခဲ့တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook စာမျက်နှာကတဆင့်ထုတ်ပြန်ထားပါတယ်။1983ခုနှစ်မှာရန်ကုန်မြို့မှာရှိတဲ့အာဇာနည်ဘိမှန်ကိုမြောက်ကိုရီးယားကဘုံခွဲတိုက်ခတ်ခဲ့ပြီးတဲ့နောက်နိုင်ငံတန်တမာဆက်ဆံရေးပြတ်တောက်ထားခဲ့ရာကစစ်စိုးရလက်ထက်2009ခုနှစ်မှာတန်တမာဆက်ဆံရေးကိုပြန်လည်တည်ဆောက်ခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်အတွင်းမြောက်ကိုရီးယားထံကနေစစ်လက်နက်ပစ္စည်းဝယ်ယူမှုတွေရှိခဲ့တာမှာဗိုလ်ချုပ်ကြီးသူရရွှေမန်းကိုတိုင်မြောက်ကိုရီးယားကိုတွားရောက်ပြီးနှစ်နိုင်ငံစစ်ဖက်သဘောတူညီမှုတွေကိုလက်မှတ်ရေးထိုးခဲ့တာပါ။သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာလည်းမြောက်ကိုရီးယားထံကစစ်လက်နက်ပစ္စည်းဝယ်ယူမှုနဲ့ပတ်သက်လို့2013ခုနှစ်ဇူလိုင်လအတွင်းမှာပဲကာကွယ်ရေးဌာနပစ္စည်းထုတ်လို့ရရုံရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေကိုမြောက်ကိုရီးယားထံကစစ်လက်နက်ပစ္စည်းမဝယ်ဖို့ကန့်တတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုချိုးဖောက်တယ်ဆိုပြီးအမေရိကန်ဘာသာရေးဌာနကအရေးယူခဲ့ပါတယ်။မြောက်ကိုရီးယားကအခုနောက်ဆုံးစမ်းသပ်ပြင်လွှတ်လိုက်တဲ့တိုက်ချင်းပစ်ပဲ့ထိန်ဒုံးကျည်ဟာအမေရိကန်ကပြည်နယ်တစ်ခုဖြစ်တဲ့အလာစကာအထိရောက်နိုင်မှာဖြစ်တဲ့အတွက်ကုလသမဂ္ဂကမြောက်ကိုရီးယားအပေါ်ပုံမိုပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေချမှတ်ထားတဲ့ကြားကပဲမြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်တည်ဆောက်ရေးအစီအစဉ်ကို တိုးချဲ့လှုပ်ဆောင်လာနိုင်တာကြောင့်အမေရိကန်အပါအဝင်နိုင်ငံတကာကစိုးရိမ်မှုတွေဖြစ်ပေါ်နေတာပါ။ဒါကြောင့်တာမကြီးယွန်းအနေနဲ့နိုင်ငံတကာရဲ့သွေးစီညီညွတ်မှုကိုရရှိလိုတဲ့အတွက်တချိန်ကမြောက်ကိုရီးယားနဲ့စစ်လက်နက်ပစ္စည်းအယောင်းဝယ်သဘောတူညီမှုလက်ကျန်နေရှိနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုတွားရောက်ပြီးဆိုရမကင်းဖြစ်မှုတွေကိုဆွေးနွေးခဲ့ပုံရတယ်လို့တုံ့တက်မှုတွေရှိနေပါတယ်မြမအရေးကြွန့်ကျင်သူ Georgetown တက္ကသိုလ်ကဂုံတူဆောင်ပါမောက်ခ David Steinberg က
One of the critical issues in relations with Myanmar in the past has been Myanmar's relations with North Korea. The US has always been concerned about that. And as far as I know
မြန်မာနဲ့မြန်မာနိုင်ငံဆက်ဆံရေးမှာအရေးပါတဲ့အချက်တစ်ခုကမြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးပဲဖြစ်ပါတယ်ဒီကိစ္စကိုအမေရိကန်ကအမြဲတမ်းပဲစိုးရိမ်နေကြတာပါ။မြောက်ကိုရီးယားနဲ့ဆက်ဆံရေးအများစုကိုမြန်မာဘက်ကဖျက်တောက်လိုက်ပြီဆိုပေမဲ့အရင်ရှိထားတဲ့စစ်လက်နက်ပစ္စည်းအယောင်းဝယ်သဘောတူညီမှုတွေလက်ကျန်နေရှိလေအောင်မယ်ဆိုတာကျွန်တော်နားလည်ပါတယ်
။မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထိရောက်နိုင်ဖို့အတွက်မြန်မာအပါအဝင်တခြားနိုင်ငံတွေကငွေကြေးစစ်ဆေးမှုတွေမရှိစေရေးအတွက်အမေရိကန်ကတေချာစေချင်ပုံရတယ်လို့လည်းပါမော့ခ်စတိုင်းဘတ်ကသုံးသပ်ပါတယ်။
And I think the United States, which is obviously very concerned about North Korea at the present moment, wants to make sure that there's no funding coming into North Korea.
North Korea ရေကိုလက်ရှိမှာစိုးရိမ်မှုတွေဖြစ်နေတဲ့အမေရိကန်က North Korea ကိုမြန်မာအပါအဝင်ဒေသတွေကတခြားနိုင်ငံတွေစီကနေငွေကြေးစီးဆင်းမှုတွေမရှိစေရေးအမေရိကန်ကတေချာစေချင်ပုံရပါတယ်။ဒါကြောင့်လဲ North Korea ကထိတွေ့ဆက်ဆံနေတဲ့အတိုင်းဝိုင်းထဲမှာမြန်မာနိုင်ငံမပါနေရအောင်နောက်ပြီးတော့ကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံကလိုက်နာနေတယ်ဆိုတာသိကြအောင်တာမကြီးကျွန်းအခုလိုတွားရောက်ဆွေးနွေးတာဖြစ်ပါတယ
်မနစ်စက်တင်ဘာလ29ရက်နေ့ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးဆပ်ကော်မတီကြားနာပွဲမှာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရာဆဲကမြန်မာစစ်တပ်တွေမှာမြောက်ကိုရီးယားနဲ့ဆက်လက်လုပ်ကိုင်နေတဲ့သူတွေရှိနေသေးကြောင်းဒါဟာလွန်ခဲ့တဲ့9နှစ်စစ်အာဏာရှင်လက်ထက်တုန်းကလက်ကျန်နေဖြစ်တယ်ဒါပေမဲ့လက်ရှိအစိုးရရောစစ်တပ်ကပါဒါကိုတမ်းမြင်ရမယ်ဆိုတာကိုနားလည်သဘောပေါက်တယ်လို့သူမြင်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်တင်ပြတော့တာဖြစ်ပါတယ်တို့ရရှိမြတ်ခင်ဗျာတမရောကာဝေးဦးစီးချုပ်ရဲ့အစ်စ်နေရနဲ့ပတ်သက်ပြီးတော့ပြောဆိုခဲ့တဲ့အကြောင်းကိုတမရောကရန်ကုန်တိုင်းဝန်ကြီးချုပ်တမရောတံကိုရန်ကုန်တိုင်းဝန်ကြီးချုပ်ကတောင်းပန်စာပေးပို့လိုက်တဲ့အပေါ်မှာဝေဖန်မှုတွေအမျိုးမျိုးရှိနေပါတယ်ဒီမိုကရေစီအနာဂတ်ရေးအတွက်စိုးရိမ်ကြောင်းပြောဆိုကြသလိုအစိုးရနဲ့တမရောကြားအပြန်အလှန်ယုံကြည်ဖို့ခက်ခဲစေတဲ့အကြောင်းလဲတုံ့တက်ကြပါတယ်ဒီသတင်းအပြည့်အစုံကို VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောတင်ပြထားတာကိုနားဆင်ပါခင်ဗျာ
ဟုတ်ကဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတမရောကာကွယ်ရေးဦးစီးချုပ်ရာဒူးဟာညွန်ကြားမှုချုပ်အဆင့်သားဖြစ်ကြောင်းပြောဆိုတဲ့အပေါ်တမရောကစီစစ်အရေးယူပေးဖို့အတွက်အစိုးရကိုတောင်းဆိုခဲ့တဲ့နောက်ဦးဖြိုးမင်းသိန်းကတမရောကိုတောင်းပန်စာပေးပို့ခဲ့ပါတယ်။ဒီတောင်းပန်စာကိုဒီလ23ရက်နေ့နေ့စွဲနဲ့တမရောကာကွယ်ရေးဦးစီးချုပ်ထံကိုလိမ့်မှုပေးပို့ခဲ့ပြီးဒီစာလက်ခံရရှိကြောင်းတမရောက15ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ဒီလိုတောင်းပန်လိုက်တဲ့အပေါ်ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဂုံဂရာအောင်ခန်းကအခုလိုပြောဆိုပါတယ်
။အဲလူကြီးပြင်ရောက်ထားတဲ့အဲ့ဒီဒီဖြစ်တော့ဒီခုတက်ကိုလည်းကြည့်ရမယ်လေအဲဒါပေမဲ့ဒါမျိုးဖြစ်တော့ကျွန်တော်အနာဂတ်ကိုလက်တွဲမှဆောင်ရွက်ဖို့ဆိုတာကတော့စိတ်တော့မလွယ်ဘူးရှင်။အဲတို့အလိုကြအတိုင်းပဲသွားရမယ်ဆိုရင်ဒီမှာနိုင်ငံရဲ့ဒီမိုကရေစီနဲ့ကအဲလူစုလူလာတဲ့အခြေအနေမျိုးနဲ့တော့သွားဖို့တော့ဖြစ်ပါလိမ့်မယ်။
တမ်ရောကဥဖြိုးမင်းသိန်းပြောဆိုတာနဲ့ပတ်သက်ပြီးအရေးယူဖို့တောင်းဆိုချိန်မှာ NLD ပါတီခေါင်းဆောင်တချို့ကဥဖြိုးမင်းသိန်းပြောဆိုတာမှမားကြောင့်သတင်းမီဒီယာတွေကိုပြောဆိုတာရှိခဲ့ပါတယ်။ဒီအချက်ပေါ်မှာတီဘောမျိုးနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကအခုလိုတုံ့တက်ပါတယ်
။သူတို့ရဲ့ပါတီခေါင်းဆောင်တချို့ရဲ့ပြောတာဆိုတာတွေထောက်လိုက်လို့ရှိရင်တော့ဒီအမျိုးသားရင်ကြားစေရေးကိုဒီ NLD ပါတီခေါင်းဆောင်ပိုင်းကတကယ်လိုလိုလားလားယုံယုံကြည်ကြည်လေးလေးနက်နက်သဘောပေါက်ပြီးလုပ်နေတာမျိုးမဟုတ်ဘူးလို့တော့ကမ္ဘောဒီးယားကအဲ့လိုယူဆသွားနိုင်တာပေါ့နော်အဲ့လိုအပြန်အလှန်ယုံကြည်မှုဒီ၆ရေးမှာတော့ခက်ခဲဖြစ်သွားနိုင်တာပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့ NLD ပါတီကဥဖြိုးမင်းသိန်းကိုခေါ်ယူတတိပေးကြောင်းတင်းတွေထွက်ပေါ်ခဲ့ပါတဲ့နိုင်ငံရေးသုံးသက်သူစာရေးဆရာဦးတန်းစိုးနိုင်ကတော့ဥဖြိုးမင်းသိန်းပြောဆိုတဲ့အပေါ်ပါတီကသတိပေးတယ်ဆိုတာမျိုးတဲ့အစိုးရကကင်တွယ်ဆောင်ရွက်တင့်တယ်လို့ရှုမြင်ကြောင်းပြောပါတယ
်အစိုးရပိုင်းအနေနဲ့သမရတော်ကနိုင်ငံတော်တိုင်းပြည်နိုင်ငံပုဂ္ဂိုလ်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိတိကျကျဒေသဖြစ်ရှင်းနေခြင်းဖြစ်ရှင်းနေခြင်းတွေဆိုတာကဂျာကြီးကဖြစ်ဖြစ်ကိုပြောတာမဟုတ်ပါဘူးဒီကိစ္စဆိုဒီဘက်ကဘယ်လိုတောင်းပန်ပြီးစွာ
အရေးယူတယ်ဆိုတာကိုကျွန်တော်အမြင်နဲ့ပေါ်ပြသေးတယ်။နောက်တစ်ခုကတော့သမ္မတအနေနဲ့လူချင်းချင်းတွေကတောင်းပန်လိုက်ပါတယ်ဆိုတဲ့ကိစ္စကိုအခြေအနေကလက်ခံလိုက်ပြီးမဲ့လက်တွေ့မှာဘယ်လိုတုံ့ပြန်လာမလဲဆိုတာလည်းစဉ်းစားကြရရှိတယ်။
တမ်ဘော်ကသတင်းထုတ်ပြန်ရမှာအပြုသဘောနဲ့ရေရှည်ဆက်ဆံဖို့မတင်တာကြောင့်ရန်ကုန်တိုင်းဝန်ကြီးချုပ်ကိုအရေးယူဖို့တင်ပြထားပြီးအစိုးရဘက်ကတော့ဦးဖြိုးမင်းသိန်းရဲ့ပြောကြားချက်ဟာအစိုးရရဲ့သဘောထားမဟုတ်ကြောင်းနဲ့ဝန်ကြီးချုပ်ဆောင်ရွက်ရမယ့်ကိစ္စတွေကိုညွှန်ကြားထားကြောင်းသတင်းထုတ်ပြန်ထားတာဖြစ်ပါတယ်
။ VOA သတင်းတော့ကိုမိုးစောဖြစ်ပါတယ်ခင်ဗျာ။တနင်္ဂနွေလုံးအပြည့်ရဲ့စာချုပ် NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့ ABSDF ရဲ့ဘဟုကော်မတီဝင်ကိုမင်းသေးကိုမြမတက်မတော်ကဆွဲဆိုထားတဲ့မတရားအတင်းဆက်တွင်မှုပုံမှဆက်ခွန်မြင်းဆောင်တင့်နဲ့တရားရုံးတင်ဖို့အတွက်မူးမောက်တရားရုံးတရားသူကြီးကမနေ့ကတင်းနာနေမှာဆုံးဖြတ်ချက်ချလိုက်ပြီးဖြစ်ပါတယ်အသေးစိတ်ကိုမတ်စုမုံကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါကချင်ပြည်နယ်ဗမော်အချင်းတော်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ ABSDF ကဘဟုကော်မတီဝင်ဦးမင်းထေးကိုမြမတက်မတော်ကဆွဲဆိုထားတဲ့မတရားအသင်းဆက်သွယ်မှုပုံမှန်၁၇တင်းနဲ့တရားရုံးတင်မှုဆုံးဖြတ်ချက်ကိုမနေ့တနင်္လာနေ့ဇူလိုင်လ၁၈ရက်နေ့ကကချင်ပြည်နယ်မိုးမောက်တရားရုံးတရားသူကြီးကအမိန့်ချမှတ်လိုက်ပါတယ်ဒါဟာဗမော်အချင်းတော်အတွင်းရပောင်း200ကျော်ချုပ်နှောင်အပြီးမှာတရားစွဲဖို့အမိန့်ချလိုက်တာလို့ရုံးတော့ကိုယ်တိုင်သွားရောက်ခဲ့တဲ့ကိုမင်းထေးရဲ့ဇနီးဖြစ်သူ ABSDF မြောက်ပိုင်းအဖွဲ့ကော်မတီရဲ့အတွင်မှုဒေါ်နန်းရင်ခေါ်မနှောင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်သူတို့ဒီတရားလိုပြတ်တက်တည်နေအကုန်ပြီးသွားပြီပေါ့နော်ပြီးခဲ့တဲ့တပတ်ကပြီးသွားတော့ဒီတပတ်ကတော့သူတို့ဆုံးဖြတ်ချက်ချတာပေါ့နော်ဆုံးဖြတ်ချက်ကဒီအမှုနဲ့ပတ်သက်ပြီးတရားစွဲမလားမစွဲလားဆိုတဲ့ဥစ္စာကိုတရားရုံးကအမိန့်ချတာကတရားစွဲမယ်ပေါ့မိုးမောက်ကပေါ့နော်တရားရုံးတရားကတရားတူကြီးဆရာဦးဇေယျအေချိုးပါဆိုတော့ကော်မတီကိုဆက်စစ်မယ်ပြီးတော့ဒီကော်မတီဘက်ကတက်တည်နေပေါ့အဲ့ဒါတွေထွက်ဆိုရမယ်ပေါ့တရားစွဲမယ်ဆိုတဲ့ဥစ္စာကိုအမိန့်ချလိုက်တာပေါ့နောက်ကိုမင်းထေးကတော့ဆက်စွဲတဲ့အချိန်ကနေဆိုလို့ရှိရင်အခုနေရာနဲ့နေရက်တည်ရှိပြီးရုံးချင်းထုတ်တာတော့20နဲ့တစ်ချိန်ရှိပြီပေါ့နော်6လကျော်သွားပြီးတဲ့အချိန်မှာတရားစွဲမယ်ဆိုတဲ့ဥစ္စာဆုံးဖြတ်ချက်ချတာပေါ့ကိုမင်းထေးကတော့ထောင်ချုပ်ပေါ့နော်ဒီပုံမောထောင်ထဲမှာထည့်ထားတာ6လကျော်ပြီပေါ့
အခုလိုမြမတက်မတော်ဘက်ကတရားလိုလုပ်ပြီးကချင်လက်နက်ကိုင်တပ်ဖွဲ့ KIA နဲ့ဆက်သွဲတဲ့ကချင်လက်နက်ကိုင်အဖွဲ့အတွက်အလုပ်လုပ်ပေးနေတယ်ဆိုတဲ့စွဲချက်တွေနဲ့တရားစွဲဆိုလိုက်တဲ့ဒီအမှုနဲ့ပတ်သက်ပြီးတရားသူကြီးဘက်ကမေးခွန်းထုတ်တဲ့အပေါ်မှာတော့ကိုမင်းထေးကအပြစ်မရှိကြောင်းတရားခွင်မှာညှင်းဆိုခဲ့ပြီးကိုမင်းထေးရဲ့အမှုကိုဥပဒေကြောင်းအရာဆက်ပြီးရင်ဆိုင်သွားဖို့ဆောင်ရွက်နေကြပါတယ်လို့မနှောင်းကပြောပါတယ
်စွဲတာကတော့စကခ27ကဘူကြီးတက်ဆွေလင်းကနေစွဲတာသူတို့ကတော့ပြောတာ AKIA တပည့်အလုပ်လုပ်ပေးတယ်ပေါ့နော်ဆိုတဲ့အပေါ်မှာစွဲတယ်ဒီနေ့လည်းဒီတရားသူကြီးကတော့မေးတယ်ကိုမင်းထေးကိုအပြစ်ရှိသလားပေါ့မေးတော့ကိုမင်းထေးကတော့အပြစ်မရှိဘူးဘာကြောင့်မို့အပြစ်မရှိတယ်လဲပေါ့မေးတယ်ကမှဘာကြောင့်မို့လဲဆို SA မှာ CBS ရဲ့ဟာ MCA မှာလက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်တယ်။နောက် KIA အတွက်လည်းဘယ်တော့မှအလုပ်လုပ်ပေးခဲ့တာမဟုတ်ဘူးပေါ့။ဆိုတဲ့အပေါ်မှာအပြစ်မရှိဘူးဆိုတဲ့ဥစ္စာဖြေတယ်လေ။ဒီတရားစွဲမှုကိုလက်ခံလိုက်ပြီးဆုံးဖြတ်တဲ့အပေါ်မှာတော့တော်တော်လေးကျမတို့စိတ်မသက်မသာဖြစ်တယ်။ကိုမင်းထေးဆိုရင်ဒီနေ့သူတရားလုံးဝစွဲမှာမဟုတ်ဘူး။သူဒီနေ့ပြန်လွတ်မယ်လို့ပဲသူညွှန်တင်ထားတာလေ။အဲ့ဒီတရားစွဲမယ်ဆိုပြီးဆုံးဖြတ်ချက်ချတဲ့အပေါ်မှာတော်တော်စိတ်မကောင်းဖြစ်သွားပုံရပါတယ်။အော်ကျမတို့ကတော့ပေါ့နော်ဒီဟာကိုတော့ဆက်ပြီးတော့မှတော့သူတို့ပြောတဲ့တရားခံပြတက်တည်ပေါ့နော်အဲ့ဒါတွေဆက်ပြီးတော့မှတရားရုံးမှာကျမတို့အစ်စ်ခံရမှာ၄ထွက်ဆိုရမှာ၄ရှိမယ်အဲ့ဒါပြီးရင်တော့မခိုင်လုံမဲနဲ့ဆားခဲ့တဲ့အနေအထားမျိုးဖြစ်တယ်ဆိုလို့ရှိရင်တော့ကျမတို့အထက်ရုံးထိလည်းကျမတို့ဆက်ပြီးတက်မှာပါ
ဗမော်အချင်းတော်မှာထိန်းသိမ်းခံထားရတဲ့ကိုမင်းထေးမှာစိုးရင်ရတဲ့ကျမကြီးအခြေအနေနဲ့ပတ်သက်လို့လည်းမနှောင်းကအခုလိုပြောပြပါဗ
ျကျမကြီးကတော့ပေါ့နော်သူကဟိုတွေးတူးရှိတယ်နောက်တစ်ခါကဒီအစ်စ်မစ်ကလေးတွေရောက်လာတယ်ရှိတဲ့အပေါ်မှာဒီနေ့နဲ့သူတော်တော်လေးစလာတဲ့နဲ့စိတ်မိကောင်းမှုမရဘူးပြီးခဲ့တဲ့တစ်ခေါက်ရယ်ပေါ့နော်သူချစ်တော်ကလေးတွေနည်းနည်းရောက်နေတာရှိတယ်ဒီနေ့လည်းသူခေါင်းတိတ်မရှိဘူးဆိုပြီးတော့မှအဲ့ဒီဆေးတောင်းတောက်တာတွေလည်းရှိတဲ့အပေါ်မှာကျမစိတ်ပူတယ်တွေးတူးလည်းရှိတယ်လေဒီနေ့ဆိုသူတော်တော်စိတ်ထိခိုက်သွားပုံရတဲ့အပေါ်မှာလည်းသူကျမကြီးကိုကျမအနေနဲ့စိတ်ပူတာတွေတော့ရှိပါတယ်ရှင
်တနိုင်ငံလုံးတိုက်တာနဲ့အပြည့်ခက်ရယ်ဆဲရေးလက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ ABSDF ရဲ့ဗဟုကော်မတီဝင်ကိုမင်းထေးဟာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီကရန်ကုန်မြို့မှာကျင်းပပြုလုပ်တဲ့အလုပ်ယုံဆွေးနွေးပွဲကနေအပြန်ပြီးခဲ့တဲ့2016ခုနှစ်ဒီဇင်ဘာလ28ရက်နေ့မှာကချင်ပြည်နယ်ဗမော်လွယ်ကျဲကားလမ်းပေါ်မှာစိန်လုံဂိတ်မှာမြမစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားခြင်းခံခဲ့ရတာပါ။အဲဒီနောက်မှာတော့သူ့ကိုကချင်ပြည်နယ်ဗမော်အချင်းတော်မှာမတရားအသိဆက်သွယ်မှုပုံမှန်ဆက်ကွန်တင်နဲ့ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်ရှင
်။မဆုမွန်ပြပြသွားတာဖြစ်ပါတယ်။တော်ရရှိမြခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာကျင်းပနေတဲ့ First Global ဆက်ရုပ်ပြိုင်ပွဲမှာမြန်မာလူငယ်အသင်းကတင်းနာနေမှာ3ပွဲပါဝင်ရှင်ပြိုင်ခဲ့ရမှာ2ပွဲနိုင်ပြီးတော့2ပွဲရှုံးခဲ့ပါတယ်။3နိုင်ငံတစ်ဖွဲ့ပေါင်းပြီးတော့ ပြန်ပက်ဆက်ရုပ်တွေကိုပြန်ဆန်ရတာကြောင့်ကုမဟာမိတ်နိုင်ငံအသင်းအနေနဲ့ကြိုတင်ညှိနှိုင်းပြင်ဆင်မှုကအရေးကြီးတယ်လို့မြန်မာအသင်းခေါင်းဆောင်ကပြောပါတယ်ဒီကနေ့ဆက်ပြန်ရမယ့်ပြန်ပွဲတွေအပါအဝင်စုစုပေါင်းပြန်ပွဲအမှတ်တွေကိုပေါင်းပြီးတော့စုပေးမှဖြစ်တဲ့အတွက်ဆက်လက်ရှင်ပြန်မှုမြန်မာအသင်းပြင်ဆင်နေပုံကိုမတ်စုမြန်မောင်ကဆက်တွေ့မေးမြန်းထားတာကိုနားဆင်ပါခင်ဗျာ
We've got Serbia, Myanmar and Chinese Taipei on Hydro battling against Aqua Montenegro Gambia that we just featured and Korea
အခုကြားခဲ့ရတာကတော့ဝါရှင်တန်မြို့တော်မှာနှစ်ရက်ကျင်းပနေတဲ့ First Global ဆက်ရုပ်ပြိုင်ပွဲမှာမြန်မာလူငယ်အသင်းပါတဲ့ပြိုင်ပွဲကအသံတွေဖြစ်ပါတယ်။နိုင်ငံပေါင်း163နိုင်ငံက18နှစ်အောက်ကျောင်းသားလူငယ်တွေပါဝင်ရှင်ပြိုင်တဲ့ဆက်ရုပ်ပြိုင်ပွဲမှာအဖွဲ့ဝင်9ယောက်ပါတဲ့မြန်မာအသင်းကဇူလိုင်လ18ရက်တနင်္လာနေ့တုန်းကစုစုပေါင်း3ပွဲရှင်ပြိုင်ခဲ့ရပါတယ်။တပွဲစီမှာနိုင်ငံ6နိုင်ငံပါဝင်ရှင်ပြိုင်ကြရတာပါ။3နိုင်ငံတစ်ဖွဲ့ခွဲပြီးတော့ပြိုင်ပွဲနှစ်ဖွဲ့ရဲ့ဆက်ရုပ်တွေကဘောလုံးတွေကိုကောက်ပြီးသတ်မှတ်နေရရအောင်ပို့ပေးကြရတာဖြစ်ပါတယ်။ပြိုင်ပွဲတစ်ပွဲကို2မိနစ်ခွဲပဲအချိန်ကြာပါတယ်။အဲ့ဒီအချိန်အတွင်းသတ်မှတ်နေရစီဘောလုံးတွေအများဆုံးပို့ပေးနိုင်တဲ့အဖွဲ့ကစုစုပေါင်းအမှတ်နဲ့နိုင်ပါတယ်။တနင်္လာနေ့က3ပွဲပါဝင်ရှင်ပြိုင်ခဲ့တဲ့မြန်မာအသင်းကပထမ2ပွဲမှာအနိုင်ရခဲ့ပေမဲ့တပွဲမှာတော့ရှုံးပြီးစုစုပေါင်း229မှတ်ရထားပါတယ်။တခြားနိုင်ငံအသင်းတွေနဲ့ပူးပေါင်းရှင်ပြိုင်ခဲ့ရတဲ့ပွဲတွေမှာအခက်အခဲတချို့တွေ့ရပေမဲ့ကြော်လွှားနိုင်ခဲ့ပါတယ်လို့မြန်မာအသင်းခေါင်းဆောင်ကိုကြည်စော်ဝင်းက VOA မြန်မာပိုင်းကိုရှင်းပြပါတယ်
။တကယ်တကယ်ပိုင်းမှာကျွန်တော်နည်းနည်းလေးဒုတိယပွဲမှာနည်းနည်းလေးဖြစ်ခဲ့ပါတယ်။ robot ဆိုတာတခါကျရင်သူက mechanism တွေညက်တာတို့ပဲပြူတာတို့ရှိတယ်ဆိုတော့အဲ့လိုမျိုးနည်းနည်းလေးဖြစ်သွားပါဒါပေမဲ့ကျွန်တော်ကတခြားသင်းလေးနဲ့ collaborate ကောင်းကောင်းလုပ်နိုင်တဲ့အခါကျတော့အလောက်ကြီးစိုးစိုးဝါးပြီးဖြစ်ခဲ့ပါဘူး။
ထိုင်ဝမ်စင်ကာပူယူဂန်ဒါယီမန်ဆာဘီယာစတဲ့အသင်းတွေနဲ့မြန်မာအသင်းပူးပေါင်းပြိုင်ဆိုင်ခဲ့ရတာပါကိုယ့်ဖွဲ့ထဲမှာဘယ်နိုင်ငံကအသင်းတွေပါမယ်ဆိုတာကြိုသိမှထားပေမဲ့နိုင်ငံတကာအသင်းတွေနဲ့အတူရှင်တွဲပြိုင်ဆိုင်နိုင်ဖို့မြန်မာအသင်းဘက်ကကြိုတင်ပြင်ဆင်မှုတွေအများကြီးလုပ်ထားတယ်လို့ပြောပါတယ
်ကျွန်တော်တို့အသင်းကအဲဒီစောကြီးကပြင်ဆင်ထားတယ် contact တွေယူထားတယ်ဒီနေ့မနေ့စောစောကြီးမနေ့9နိုင်တွေက list ထွက်တာနဲ့စပြီးတော့ text တွေပို့တယ်ချင်းချင်းကိုငါတို့ဘယ်လိုပြန်ကြမယ်ပေါ့နော်ဒီကြံတဲ့အခါကျလို့ရှင်ဘလို့တယောက်ကတောင်းဝင်ခွဲဝေထားတာဘလို့ကတော့မျိုးလုံးလုံးပဲဆိုတဲ့ဟာကိုတို့အစောကြီးရဲ့ကကြီးပြင်းစင်လောက်ထားတယ်ပွဲမစခင်လည်းတနင်္လာလောက်ဆဲကစပြီးတော့ချင်းချင်းတွေ့တယ်မျက်နှာချင်းဆိုင်ဆွေးနွေးကြတယ်သူရဲ့တယောက်နဲ့တယောက်ကရိုဘော့တယောက်တစ်ခုတည်းခုကသူအားသာချက်အားနည်းချက်ရှိတာဆိုတော့သူတယောက်နဲ့တယောက်ကအားသာချက်အားနည်းချက်ကိုသူကဖြည့်ပြီးတော့ဘလို့ပူးပေါင်းပြီးလုပ်မယ်ဆိုတော့အစောကြီးရဲ့ကဟိုမီတင်လေးထိုင်ပြီးတော့သူတို့လောက်ကြပါခင်ဗျာ
မြမအတင်းတွေကလူငယ်တွေကလည်းသူတို့ရဲ့ထင်မြင်အကြံပေးချက်တွေကိုရဲရဲဝံ့ဝံ့ပြောပြညှိနှိုင်းနိုင်တဲ့အတွက်အခက်အခဲမရှိဘူးလို့ဆိုပါတယ်ဒီကနေ့အင်္ဂါနေ့ပွဲတွေကမြန်မာအသင်းပြန်ဆိုင်ရမယ့်အသင်းတွေထဲမှာအင်ရှင်အမေရိကန်အသင်းလည်းပါဝင်ပါတယ်။နည်းပညာပိုင်းရှေ့ပြေးနေတဲ့အမေရိကန်အသင်းရဲ့ဆက်ရုပ်တွေကိုအနိုင်ရနိုင်ဖို့ဘယ်လိုပြင်ဆင်ထားသလဲဆိုတာကိုလည်းမြန်မာအသင်းခေါင်းဆောင်ကိုမေးကြည့်ပါတယ်
။ဒီ game ကသုံးရပစ္စည်းကဒီပစ္စည်းကိုပဲသုံးရဆိုတော့ကျွန်တော်တို့အနေနဲ့နည်းပညာပိုင်းမှာအခြားအသင်းတွေဆိုအရင်နေကြတာမျိုးမရှိပါဘူး။ဒီခုကျွန်တော်တို့ဒီနေ့ပြန်ရင်းပြိုင်နေတဲ့ဒီပြိုင်ပွဲကိုသုံးသပ်မိတာကြောင့်ဒီပြိုင်ပွဲမှာအရေးကြီးတာတစ်ဖက်သင်းကိုနိုင်ဖို့ဆိုရင်ကိုယ့်ဘက်ချမ်းမှာဒီမာမိဖွဲ့ထားတဲ့၃သင်းကအတွဲညီညီလောက်တာအပိုရေးကြည့်တယ်ခင်ဗျာဒီနိုင်သွားတဲ့ game นี่တော်တော်များများကြည့်လို့ရှင်အဲ့လိုလုံနိုင်တဲ့လူကအမှတ်အများဆုံးရတာတွေ့ရတယ်အဲဒါကြောင့်ကျွန်တော်အနေနဲ့တစ်ဖက်သင်းတွေကိုကျွန်တော်ဂျိုးပြီးပြင်ဆင်ထားတယ်ဆိုလို့ရှင်၃သင်းလုံးဘလို့တွဲဘက်ညီအောင်လုံနိုင်လဲဆိုပြင်ဆင်တာကျွန်တော်တို့ကပို့ပြီးတော့ဒါအကောင်းဆုံးပြင်ဆင်မှုပါခင်ဗျာအဲ့တော့ကျွန်တော်တို့ဒီနောက်လာမယ့် game တွေကိုကျွန်တော်အားကိုကျွန်တော်အားလုံးစိုက်ပြီးပြင်ဆင်တော့မှာပါခင်ဗျာကိုယ့်ဘက်သင်းကဘလို့ဆိုတာထက်ဒီဘက်လက်ရှိကျွန်တော်တို့ဒီမာမိသင်းတွေချင်းချင်းဘလို့ပူးပေါင်းလဲဆိုတာဒီပို့ရေးကြည့်ပါတယ်
မြန်မာအသင်းနဲ့အတူတွဲရမယ့်အသင်းတွေထဲမှာအီတလီနဲ့တရုတ်လိုဆက်ရုပ်ပညာပိုင်းမှာအားကောင်းတဲ့အသင်းတွေလည်းပါတယ်လို့မြန်မာလူငယ်အသင်းခေါင်းဆောင်ကိုကြည်စော်ဝင်းကပြောပါရယ်ပြိုင်ပွဲတွေကိုအင်ကာနေအမေရိကန်ပြည်ထောင်စုအရှေ့ခြမ်းအချိန်ညနေ9နာရီအထိကျင်းပမှာဖြစ်ပါရယ်နိုင်ငံတကာဆက်ရုပ်ပြိုင်ပွဲပိတ်ပွဲကိုတော့ညနေ9နာရီခွဲမှစတင်မှာဖြစ်ပြီးနောက်ဆုံးအမှတ်အများဆုံးနဲ့အနိုင်ရတဲ့အသင်းတွေကိုစုပေးသွားမှာဖြစ်ပါရယ်သိပ္ပံနည်းပညာသင်ချာနဲ့အင်ဂျင်နီယာပညာရပ်တွေကိုကမ္ဘာတဝန်းကလူငယ်တွေပို့ပြီးစိတ်ဝင်စားလာအောင် First Global Parahita အဖွဲ့ကနှစ်စဉ်ဆက်ရုပ်ပြိုင်ပွဲကျင်းပပေးနေတာပါဒီနှစ်ပြိုင်ပွဲကတော့ကမ္ဘာတဝန်းမှာတောက်သုံးရေသန့်မရရှိသူတန်းထောင်ချီရှိနေတဲ့ပြဿနာကိုမီးမောင်းထိုးပြတဲ့အနေနဲ့ရေသန့်ကိုကိုစားပြုတဲ့အပြာရောင်ဘောလုံးနဲ့ညဉ့်ဉန်းရေကိုကိုစားပြုတဲ့လိမ္မော်ရောင်ဘောလုံးလေးတွေကိုဆက်ရုပ်တွေကရွေးချယ်ခွဲခြားပြီးတတ်မှတ်နေရရောက်အောင်ပို့ပေးကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနဲ့ခင်ဗျာအခုဆိုလို့ရှိရင်မြန်မာစံတော်ကြီးနံနဲ့6နာရီခွဲရှိပါပြီအခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kHz 5955နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနားဆင်ကြမယ့်အထက်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်စီစဉ်နေတင်ဆက်တဲ့အခါမှာဆိုရင်တော့
သူတို့မှာဒီမှာဒီအသေးစားလာစားစီးပွားရေးလုပ်နေတာလေအဲဘယ်လိုပြောရမလဲတော်တော်စီစဉ်နေကြပါကြနေပါခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမှစနေတဲ့အတိုင်းရှိတယ်ဘာမှဖွေးစည်းပုံတော့
အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်တူတာစုံလွင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်အရင်ဆုံးကောက်နှုတ်တင်ပြပေးချင်တာကတော့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအထောက်အကူပေးရေးဆိုင်ရာသတင်းတွေကိုထုတ်ပြန်ဖော်ပြနေတဲ့ကုလလက်အောက်ခံ IRIN သတင်းဌာနကဖော်ပြထားတဲ့သတင်းဆောင်မတို့ဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာရုံးဟာဘာမှထိထိရောက်ရောက်မရှိတာတိတာထင်ရှားနေတယ်ဆိုပြီးတော့ပေါ်ပီမဖာစင်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ဟောင်းသောမတ်အိုဆေးကင်တန်းနှစ်ယောက်2014ခုနှစ်အတွင်းမြန်မာနိုင်ငံကိုနောက်ဆုံးချိန်တွားရောက်ခဲ့စဉ်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနရုံးရဲ့အကြီးအကဲရီနာတာလော့ဒက်စီလီယန်ဟာသူ့ကိုလေစိတ်မှလာကြိုခဲ့ပြီးတော့ကားပေါ်မှာကင်တန်းနာကသူ့ရခိုင်ပြည်ကိုသွားဖို့ရှိတဲ့အကြောင်းပြောဆိုပါတယ်အဲ့ဒီချိန်ကရခိုင်ပြည်နယ်မှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးလူတွေရာနဲ့ချီပြီးတော့တေဆုံးခဲ့တာပါသူ့ရဲ့အစီအစဉ်ကိုရီနာတာကကန့်ကွက်ပြောဆိုတဲ့အတွက်အတော်အံ့အားသင့်သွားခဲ့ရတယ်ဆိုပြီးတော့အစချီရေးသားထားပါတယ်ဘာမှလည်းအကြောင်းကိစ္စမရှိဘဲနဲ့မသွားသင့်ဘူးလို့အကြံပြုခဲ့တဲ့အကြောင်း IRIN သတင်းဌာနနဲ့မကြသေးခင်ကပြုလုပ်ခဲ့တဲ့အင်တာဗျူးတစ်ခုမှာမစ္စတာကင်တန်းနာကပြောခဲ့တဲ့အကြောင်းရေးသားထားပါတယ်သူမဟာအစိုးရအပေါ်အားပေးထောက်ခံနေတာမျိုးသာများပြီးတော့ဖွံ့ဖြိုးရေးကိစ္စတွေကိုပုံမှန်အာရုံစိုက်နေတဲ့အကြောင်းဖွံ့ဖြိုးရေးဟာမြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းပေးနိုင်မယ်လို့ယူဆထားပြီးတော့လူခွင့်ရေးပြဿနာနဲ့ရိုဟင်ဂျာအရေးကိစ္စတွေကနည်းနည်းပါးပါးပဲလှုပ်ဆောင်ပေးခဲ့တယ်လို့ရေးသားပါတယ်။သူမရဲ့တာဝန်ထမ်းဆောင်ခြင်း၃နှစ်ကျော်ကာလအတွင်းကုလရဲ့မြန်မာနိုင်ငံဆိုင်ရာယုံလူသားချင်းစာနာမှုအထောက်အကူပေးရေးကိစ္စတွေကိုဆောင်ရွက်တဲ့နေရာမှာအားတဲ့တရားမရှိခဲ့ပေမဲ့ကုလရဲ့တာဝန်ခံမှုနဲ့ပတ်သက်ပြီးတော့တော်တော်လေးပြစ်တင်ဝေဖန်ခံခဲ့ရတယ်စသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတော့တင်ပြချင်တာကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနောက်ပြန်ဆုတ်တာမျိုးကိုအမေရိကန်လွှတ်တော်ကလွတ်မထားသင့်ဘူးဆိုပြီးတော့ရေးသားထားတဲ့ Washington Post သတင်းစာရဲ့ Editor အဘော်ပဲဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာနိုင်ငံရေးအကျဉ်းသားဘောကဒီမိုကရက်တစ်မြန်မာအတန်းတို့ AOR တို့အစရှိတဲ့ပြည်ပမှအခြေစိုက်တဲ့မြန်မာသတင်းဌာနတွေကိုအားထားခဲ့ရတဲ့အကြောင်းဒါပေမဲ့အခုတော့သူမဥဆောင်တဲ့အစိုးရကအဲ့ဒီသတင်းဌာနတွေကသတင်းတောက်တွေကိုတိုင်းဒါလက်နက်ကင်နီထန်တွားရောက်ပြီးတော့တရင်ယူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရားမဝင်အသင်းဖွဲ့ဥပဒေနဲ့ဖမ်းဆီးအရေးယူခဲ့ပါတယ်။ဒီလို့ရက်က2011ခုနှစ်မှာစစ်အုပ်ချုပ်ရေးအဆုံးသတ်ပြီးလို့ပြောခဲ့တဲ့မြန်မာနိုင်ငံမှာဖိနှိပ်မှုတွေရှိနေစေဖြစ်တယ်ဆိုတာကိုပြသနေတယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံကအစိုးရအသစ်ဟာလူခွင့်ရေးဖောက်ဖျက်တယ်ဆိုပြီးတော့ပြောဆိုဆွတ်ဆွဲခံရတာအဆန်းတကျမဟုတ်တော့ပါဘူး။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုနှိပ်စက်တာ၊တာမယာပြုကျင့်တာ၊တပ်ဖြတ်တာစာရာတွေနဲ့လူပေါင်း6000ကျော်လောက်ဟာအခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြရပါတယ်။မကြာသေးခင်ကပဲကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးကထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ကလေးတွေဟာအစိုးရရဲ့ကန့်သတ်ထားမှုတွေကြောင့်အဟာရချိုးတက်နေကြတယ်ဆိုပြီးတော့ထုတ်ပြန်ကြေညာခဲ့ပါတယ်။ကမ္ဘာလူငင်းချမ်းသာကွင်အဖွဲ့ကြီးကလည်းရခိုင်ပြည်နယ်အတွင်းချိုးဖောက်မှုတွေရှိတယ်လို့အစီရင်ခံခဲ့ပါတယ်။မြောက်ပိုင်းကရှမ်းနဲ့ကချင်တိုင်းဒေသဒေသတွေမှာလည်းစစ်တပ်ကနှိစက်တာတွေဖမ်းဆီးသွားတာတွေအချင်းချင်းတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့ဆိုပါတယ်။ဒါတွေကိုဒေါအောင်ဆန်းစုကြည်ကရေကုန်နှုတ်ပိတ်နေပါတယ်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလည်းလာခွင့်မပေးတာကိုလည်းထောက်ပြထားပါတယ် မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးပြုရင်ပြောင်းလဲမှုတွေကိုအိုဘားမားအစိုးရကအားပေးခဲ့ပေမဲ့အောင်မြင်မှုနှေးကွေးနေပါတယ်။မမှန်ကန်တဲ့လမ်းကြောင်းကိုဥတီပြီးတော့လှုပ်ဆောင်နေတာမျိုးကိုတော့အမေရိကန်လွှတ်တော်ကလက်ပိုက်ကြည့်မနေသင့်ဘူးစသဖြင့်ရေးသားထားကြပါခင်ဗျာ။
ရရှိမှာခင်ဗျ။ရုံတိုင်းဝန်ကြီးချုပ်ရဲ့တက်မတော်ကာဝေးဦးစီးချုပ်အခန်းကဏ္ဍနဲ့ပတ်သက်လို့မှတ်ချက်စကားအပေါ်မှာတက်မတော်ကနေပြီးတော့ညင်ညာချက်တွေထုတ်ကန့်ကွက်လာတဲ့နောက်ဒီစကားအပေါ်မှာရုံတိုင်းဝန်ကြီးချုပ်ကတောင်းပန်ရတဲ့အထိဖြစ်ခဲ့ရပါတယ်။ NLD အစိုးရနဲ့တက်မတော်ကြားဆက်ဆံရေးအခြေအနေအထူးသဖြင့်တော့ဒီ NLD အစိုးရအလေးထားဆောင်ရွက်နေတဲ့တက်မတော်နဲ့အမျိုးသားညင်ကြားစီဆိုတာဘယ်အထိခီးပေါက်နေပြီလဲဆိုတာမေးခွန်းဖြစ်လာပါတယ်။ဒီကြောင့်အခုအင်ကာနိတ်ဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေ VOE ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပြဖို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်မိမိတို့မေးမြန်းလူရာဆွေးနွေးလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပြဖို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
အင်္ဂါညတရရဲ့လိလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီနေ့ည9နာရီမှတိုင်ခင် VOE ကိုအချိန်မီဆက်သွယ်ရဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ပါပြီမနေ့ကနေ့နားဆင်နေကြအင်္ဂလိပ်စာ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက in အတွင်းမှာအထဲမှာ cahoots cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါတယ်။ပြင်သစ်လို့ cahoot ကတော့အင်္ဂလိပ်လေးလို့လုံးောက်တီးပြရပါတယ်။ in ကအထဲမှာဆိုတော့အင်္ဂလိပ်ထဲမှာပေါ့ရှင်။တိမ်နဲ့နေကြတယ်ဆိုတော့ရင်းနှီးကြတယ်သဘောထားချင်းတူကြတယ်အတွင်းတည်တွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပယ်ကတော့ကျမတို့မြန်မာမှာတကြိတ်သေးကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနှားဆင်ကြည့်ကြရအောင
် The police and the drug dealers here work in cahoots.And they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညာနဲ့ပဲမူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ American 3 American idiom 3 English အသင်္ကန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာဒေါ်လာလတန်းကစီစဉ်တင်ဆက်တာပါအခုတော့ CYE ခဏကိုဆက်လက်ပြီးတော့ထုတ်လင်းပေးပါတော့မယ်အမေရိကန်နိုင်ငံရဲ့ဌာနက International Visitor Leadership အစီအစဉ်နဲ့မြန်မာနိုင်ငံအတွက်တရားပြုလုပ်ပေးတဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းအဖွဲ့များပူးပေါင်းပါဝင်ရေးအတွက်ရည်ရွယ်ပြီးတော့မြန်မာနိုင်ငံကအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းနယ်ပယ်ကကိုယ်စားလှယ်၄ဦးကိုဖိတ်ကြားခဲ့ပြီးတော့အမေရိကန်နိုင်ငံမှာလာရောက်လေ့လာခွင့်ပြုခဲ့ပါတယ်။အဲ့ဒီအစီအစဉ်မှာပါဝင်ခဲ့တဲ့ဦးထွန်းထွန်းနိုင်ကိုကိုဇော်ဝင်းလှင်ကဆက်သွယ်မေးမြန်းထားပြီးတော့အခုအပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားတာကိုနားဆင်ပါခင်ဗျာ။
အမေရိကန်နိုင်ငံကအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုလေ့လာဖို့အတွက်တခြားအဖွဲ့ဝင်၃ဦးနဲ့အတူလိုက်ပါလာတဲ့ကိုထွတ်ထွတ်နိုင်ဟာလူမှုရေးလုပ်ငန်းနဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေကိုလုပ်ကိုင်နေသူဖြစ်တဲ့အပြင်ဗီဒီယိုအလွတ်သတင်းတောက်အဖြစ်လည်းလုပ်ကိုင်နေသူဖြစ်ပါတယ်။သတင်း၃ပတ်ကြာအမေရိကန်လေ့လာရေးခီးစဉ်အပေါ်သူ့ရဲ့အမြင်တွေကိုအခုလိုစပြောပါတယ
်။ကျွန်တော်ဗာစီနဲ့အမြင်ပြောရမယ်ဆိုတော့ကျွန်တော်ကဒီစီးပွားရေးကောင်းတယ်လို့ပြောရမှာခင်ဗျာကောင်းပေမဲ့ကျွန်တော်တို့ကဒီစီးပွားရေးကအကုန်လုံးယူလို့မရဘူးဖြစ်နေတယ်ဤပညာပိုင်းဆိုင်ရာကိုပေါ့နော်သူတို့မှာဒီမှာဒီအသေးစားလာစားစီးပွားရေးလုပ်နေတာလေအဲဘယ်လိုပြောရမလဲတော်တော်စီးစနစ်ကြပါကြနေပါခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမှစနေတဲ့အတိုင်းရှိတယ်ဘာမှဖွေးစည်းပုံတော့ တိကျတော့မရှိသေးဘူးဆိုတော့နောက်ပြီးတော့ဤပညာပိုင်းဆိုင်ရာကလည်းတော်တော်မြင့်နေပြီးကျွန်တော်တို့စီနေကတော့အလှမ်းတော်တော်ဝေးသေးတယ်အဲ့တော့အလှမ်းဝေးတယ်ကျွန်တော်တို့ယူသင့်တလောက်ပဲယူလို့ရမယ့်အချိန်တွေပဲရှိသေးတယ်ခင်ဗျာဒါပေမဲ့အဲသူတို့နဲ့တွေ့ဆုံဆွေးနွေးတဲ့ရှိမှပြောတလောက်ဆိုရင်တော့အာကျွန်တော်လည်းကိုဒေတာရောက်ရင်တော့ပြောတင်တဲ့စကားတော့ရှိလာတော့ဗျာရှိလာတော့အနည်းဆုံးဆင်းကတော့ဒီရွာတွေကိုဆင်းလို့ပြောပြောဒီဒေတာခဏနဲ့တွေ့တဲ့ရှိမှပဲပြောပြောဒီနိုင်ငံတနိုင်ငံအဓိကပြန်ပြီးတိုးတက်လာဖို့ဆင်းနေလဲထင်ကလွန်မြောက်လာဖို့အတွက်ကတော့ဒီအသေးစားလာစားအဓိကကီးလို့ကျွန်တော်တို့မြင်ထားပါခင်ဗျာအဲ့လိုပဲမြင်လာပါခင်ဗျာ
ကိုတွန်းနိုင်ပြောတာဒီဟိုကိုယူနိုင်တာကနည်းနည်းလေးအကန့်အသတ်ရှိနေတယ်ဆိုတာကကိုတိုင်းပြည်အခြေအနေကြောင့်လာဒါမှမဟုတ်ကိုယ့်ရဲ့စီးပွားရေးလုပ်ငန်းအခြေအနေကြောင့်လာကိုကွဲခြားမှုရှိသေးသလား
ကွဲခြားမှုကတော့ရှိပါတယ်ခင်ဗျာကွဲခြားမှုရှိတယ်ဆိုတာကအဲသူကန့်သတ်မှုရှိတယ်ဆိုတာကဒီအစိုးရကဒီအမေရိကန်ဆိုတာကန့်သတ်တာတော့မဟုတ်ဘူးခင်ဗျာကျွန်တော်တို့စီမားကဆင်းရဲသေးတယ်နောက်ပြီးတော့ဒီဘက်ကနီးပညာပိုင်းဆိုင်ရာပေါ့အဲ့ဒါကိုပြောတာပါခင်ဗျာကျွန်တော်ပြောဆိုလို့ရှိရင်ကနီးပညာဆိုလိုက်မမီနိုင်သေးဘူးကျွန်တော်တို့စီကလူတွေကလေသမားအားတွေကစအတိကဒီအသေးစားလာစားကိစ္စမှာလဲနောက်ပြီးတော့ဒီလုံနေတဲ့ government အစိုးရအစအာနောက်ပြီးတော့လုံးဝ frame network ကောင်းကောင်းမရှိသေးဘူးခင်ဗျအဲ့လိုမမြင်ထားတော့ခင်ဗျအဲ့ဒါ live မမြင်နိုင်ဆိုအဲ့ဒါပြောတော့ခင်ဗျကျွန်တော် solution က
ဟုတ်ကဲ့ကိုထွန်းနိုင်အဲ့တော့ဟိုစောစောပြောတဲ့ဒီဟိုမြန်မာနိုင်ငံမှာဒါအားလုံးသိကြတိုင်းပဲဟိုပြုံပြောင်းလဲမှုတွေအခုမှစတာဟိုနောက်ပြီးတော့အသေးစားနဲ့အလစားဆိုတော့SME ဆိုတဲ့ဝဟရာကဘာမှပြီးမှရောက်လာတာဟိုပါမကြသေးဘူး2012လောက်ကမှရောက်လာတဲ့သဘောဖြစ်နေတာဟုတ်ဆိုတော့
ဟို
ဒါဟိုအစပဲရှိသေးတယ်ပေါ့နော်ဆိုတော့ဒါပေမဲ့အခုဒီမှာကိုကလည်းဒီမှာသူတို့ပြောပြတာအမေရိကန်မှာပြောပြတာတွေလည်းတွေ့ရမြန်မာပြည်မှာကိုရှိခဲ့တဲ့အတွေ့အကြုံတွေကလည်းရှိနေပြီပေါ့နော်ဒါမှ issue စဉ်ထွန်းထုတ်လို့ဒီ SME ကဏ္ဍကိုကင်နေတဲ့အစိုးရဘက်ကလူတွေလည်းပါတယ်ဆိုတော့တကယ်လို့သူတို့ဒီဟာတွေဖွံ့ဖြိုးဖို့အတွက်အကြံပေးမယ်ဆိုရင်ဘာတွေများအစိုးရကိုအကြံပေးမယ်ဆိုရင်ပေါ့နော်ဟိုဟိုအခုကိုတီးတလောက်လက်လမ်းမီတလောက်လေးလာမီတလောက်အတိုင်းတားနဲ့ပဲပြောကြမယ်ဆိုရင်တပောစီးပွားရေးလုပ်ငန်းကိုကိုကိုယ်တိုင်လုပ်နေတဲ့လူတူအနေနဲ့ဘာတွေများဖြစ်မလဲ
ဘာတွေများဖြစ်တင်တယ်လဲဆိုရင်ဒီမေခွန်ကတော့ကောင်းတော်တော်ကောင်းပါတယ်ခွေအဲမအကြီးစင်းနဲ့လည်းသူကလည်းဒီဝန်ထမ်းတယောက်ဖြစ်နေတယ်ဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကဒီအတိုင်းကူးသွားနေတဲ့ program တော့ဒါဘာဟိုဘမိသားစုညီကောင်မောင်နှမလိုဖြစ်နေကြပြီခင်ဗျအဲ့တော့ကျွန်တော်တို့ဆွေးနွေးကြတယ်ပေါ့နော်မအကြီးစင်းကျွန်တော်ဒီကိစ္စတခုဘယ်လိုလုပ်ကြမလဲအမတို့အစိုးရစီကလည်းအဲဘလိုပြောရမလဲအစီအစဉ်ကလည်းကူဒီအစိုးရလက်ထက်မှာပဲသူတို့ရဲ့ဒီ law ဘိုင်းဆိုင်အောင်ကျွန်တော်ထင်တယ်ကြည့်ရတာအသက်သွင်းတာတော့အသက်မဝင်သိမ်းဘူးလားမသိဘူးခင်ဗျအဲ့တော့အကြံညာပေးရှင်တာကတော့သူကျွန်တော်တို့အကြံညာနဲ့ကျွန်တော်တို့ဒီဆွေးနွေးရဆိုတော့မအီအစီအစဉ်ကလည်းတော်တော်များများကိုတော့အချင်းပြပါခင်ဗျသူကလည်းအများကြီးအတွေ့အကြုံရပါပြီဆိုတော့သူတော့ကျွန်တော်တို့လည်းအများကြီးတော်နေတယ်ဆိုတော့ဟိုဒီ SME ဒီ CMD အစိုးရရဲ့ဥစ္စာတော့အချင်းပြလာဖို့တွေ့ကျမရခင်ဗျာကျွန်တော်နေနဲ့
ကိုထွန်းနိုင်အခုဒီမိဒီဘက်မှာရောက်နေတော့ဒီသူတို့ကိုတင်နာနဲ့ကြော်လွန်ပြီးတော့သူတို့အဲ့လိုမျိုးဒီမီဒီယာကိုကမီဒီယာခင်ဗျားလုပ်နေလုပ်ငန်းတွေကအခုမီဒီယာနဲ့ပဲတက်ဆိုင်နေတာဟိုတဘော
ကဓ
ာတ်ပုံလုပ်ငန်းပဲဖြစ်ဖြစ်เนาะဒီ
ဟုတ်ကဲ့မှန်တယ်မှန်ပါတယ်ခင်ဗျာ
ဆိုတော့ခင်ဗျားအဲ့ဒါကိုဘယ်လိုချိတ်ဆက်မလဲဘာပြန်ရောက်သွားရင်ဒီကယူလာတဲ့တင်နာနေတင်နာဒီကတင်ကြားလိုက်တဲ့အနေနဲ
့ချိတ်ဆက်မလဲဆိုဟုတ်ကျွန်တော်ကချက်ဘူးဆိုရှင်နဲ့ဟိုကတင်နဲ့ပြန်ကြားရတောင်းကဖြစ်တယ်ကျွန်တော်ဟိုရအောင်ကျွန်တော်တို့ဒီမှာ sharing ပြန်လုပ်ပါမယ်ခင်ဗျာနေကလူတွေတော့ကျွန်တော်ထင်တယ်ဒီအတိအလေးဖက်တွေကို sharing လုပ်ဖို့အစီအစဉ်ရှိပါခင်ဗျာပြန်ပြီးတော့လေကျွန်တော်ရဲ့အတွေ့အကြုံကိုပြန်ပြီးတော့အဲ့မှာဒီလိုရှိတယ်ကိုဒေတာမှာတော့ဒီကတင်လိုက်တဲ့ဆေးခုမှာတော့၃ခုလောက်ကိုဒေတာအတွက်ကြိုက်တယ်အဲ့လိုပဲပြန်ပြီးတော့လုပ်ဖို့စီစဉ်ရှိပါခင်ဗျာကျွန်တော်ထင်တယ်ဆေးခုရလာကျွန်တော်ဆေးခုရအောင်ဆေးခုသုံးလုံးမကြိုက်သေးတာရှိသေးတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်က
ဲ့ဒါပေမဲ့ဆေးခုသုံးလုံးချပြမယ်ဒါပေမဲ့ကိုဒေတာနဲ့ကြိုက်တော့ဒီတစ်ခုပဲကြိုက်တယ်လို့အဲ့လိုပဲကျွန်တော်ကဟိုအချက်ဟိုအရေးတွဲနဲ့ချပြလို့မှဖြစ်ပါမယ်ခင်ဗျာအဲ့လိုပဲမြင်ပါတယ်ခင်ဗျာကျွန်တော်မြင်ရတော့
နောက်တစ်ခုကခင်ဗျာကြောက်ဖြူရဆိုလို့ဒီကြောက်ဖြူရင်းနဲ့စီမံကိန်းရှိတဲ့နေရာဖြစ်နေတယ်ရခိုင်ပြည်သည်မြန်မာပြည်မှာတင်ရန်ဇာတာတွေအများကြီးထွက်တဲ့ဒေသဖြစ်တယ
်
။ဟောစီးပွားရေးလုပ်ငန်းလည်းအဲ့လိုမျိုးရင်းနှီးစီမံကိန်းတွေပါတယ်စိတ်ကမ်းတွေပါတယ်တခြားကြာကြာနာနာဆောက်ပြီးစီးပွားရေးလုပ်ငန်းလည်းအများကြီးလှုပ်လို့ရတဲ့နေရာဖြစ်တယ်။အိန္ဒိယတို့ဘာတို့ဘက်ကဒီရေချောင်းကနေကုန်းနေတင်ပို့ရောင်းချလို့ရတဲ့လမ်းကြောင်းတွေရှိတယ်။ဒါပေမဲ့ဖွံ့ဖြိုးမှုအရာကြည့်မယ်ဆိုရင်ရခိုင်ပြည်ကဖြစ်တင်တဲ့လို့ဖြစ်မလာဘူး
။ဆို
တ
ော့
အဲ့ဒီဟာတွေနဲ့ပတ်သက်လို့ရောကိုထွန်းထွန်းနိုင်အခုဒီအမေရိကမှာရှိနေတော့အဲ့ဒါတွေနဲ့ချိတ်ဆက်ပြီးတော့ဟိုပေါ့မေကွန်မေးတာပဲဖြစ်ဖြစ်နီလန်းလေးတွေကိုကိုကတွေးကြည့်တာမျိုးအဲ့လိုမျိုးတွေရောချိတ်ဆက်ပြီးစဉ်းစားမိတာရှိသလား
ရှိပါတယ်ခင်ဗျာအာဒါကကျွန်တော်တို့ကဘယ်လိုပြောရမလဲဟိုပေါ့သားသမီးမကောင်းမိဖကောင်းမိဖမကောင်းသားသမီးကောင်းပုံစံတော့ဖြစ်နေတာပေါ့ဒါအရင် government လုပ်ခဲ့တဲ့ effect တွေပေါ့ကွာကျွန်တော်တို့ဆက်လက်ခံစားနေရတာ အရှင်သူတို့ MOU ကအဲ့ဒီတွေကထိုးလာတဲ့ကိစ္စတစ်ခုပါကိုရဲ့အခုလက်ရှိချိန်ဒီမှာဖြစ်လာတယ်ဆိုတော့ကျွန်တော်တို့ရတဲ့လောက်တော့ကျွန်တော်တို့တွန်းလို့ကသူမှ MOU ထိုးထားတယ်မစားရှုပ်မှာကဟိုဘလို့ဆိုတော့ကျွန်တော်တို့လည်းမသိတော့အဲ့လောက်ထိတွန်းလို့ရချင်မှရတော့ခင်ဗျအဲဒုတိယတစ်ချက်အနေနဲ့ကျွန်တော်ကအာကိုဒေတာလူတို့ဆင်းရဲဆင်းရဲဒါပေမဲ့အခုလောလောဆယ်ဒီအမေရိကန်ဆိုးရအနေနဲ့လည်းတော့ဒီမြန်မာနိုင်ငံဟိုစီးပွားလမ်းကိုဖွင့်လိုက်တယ်နောက်ပြီးတော့ကျွန်တော်မလာခင်တလားလောက်ကပဲကြောက်ဖူမှာဒီ Chevron Company ပေါ့ဒါရေနံနဲ့တပတ်တောင်းဝင်တဲ့ရှာရဲအမှုထိုးလိုက်ပြီးရှာဝေးလုံနေတယ်လုံနေတယ်ဆိုတော့အမေရိကန်ဝင်လာရင်တော့နည်းနည်းအေးကိုဒေတာတွေရောဒီမှာတွေ့တဲ့ရှင်မတွေကျွန်တော်ပြောပြတာပေါ့ဗျာဒီလိုလာရင်ဟိုဘာသာစကားအမေရိကန်ဆိုးရလည်းပြောပါတယ်သူတို့ရဲ့သူတို့ကမြန်မာနိုင်ငံမှာ investment လာလို့ရမြန်မာနိုင်ငံရဲ့စကားကိုသူတို့ company ကအဓိက investment လာလို့ company နဲ့အဲမြန်မာစကားကိုတောင်းတင်ပေးပါ yes ကိုထမင်းစားယူတော့အဆင်ပေါ့ဗျာအဲ့ဒီအဆင်တော့တင်ပေးမယ်လို့တစ်ချက်ပြောတယ်နောက်တစ်ချက် data ခံ logo တွေကိုဒီတင်တာနေပို့ပြီးတော့ဒီသူတို့လုံးမဲ့ company မှာကျွန်တော်လည်းပြောတယ်ပေါ့ငါတရားမှာဒုတိယတင်90ခန်းတော့ဖြစ်ရင်ပြီးပြီဒီ scale လေးပါလေဖြစ်သွားအောင်အဲ့လိုတင်ပြီးတော့အဲ့လိုမျိုးလုပ်ပေးတော့အဆင်ပြေပါတယ်လို့အဲ့လိုပြောထားတယ်အဲကြောင့်ဒီနောက်ပိုင်းပွင့်လင်းလာရင်ဒီအစိုးရဖြစ်လာရင်တော့ဒီဖက်တော့နည်းနည်းတိုးတက်လာမလို့ကျွန်တော်မြင်ထားပါခင်ဗျာ
ဒါကတော့ပတ်စင်စီးပွားရေးကဏ္ဍကိုကြားခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ထုတ်လွှင့်ပေးမယ့်တုဒ္ဒဆောင်ရဲ့အမေရိကန်တခွင်အစီအစဉ်မှာတော့တမန်ဝင်ဖီလာဒယ်ဖီးယားမြို့လော့စ်အန်ဂျလိစ်ကအချင်းအင်ဂျီမေရီရဲ့အကြောင်းပြီးတော့ hot dog လဘလို့ဆင်နွှဲကြတယ်လဲဆိုတာကိုကိုအောင်ကတင်ပြထားတာကိုနားဆင်ကြပါခင်ဗျာ
ဆက်ရှိရာဇဝင်နှစ်တုန်းကအမေရိကန်ပြည်အောင်စုစတင်တည်ထောင်ရမှာဖီလာဒယ်ဖီးယားမြို့ဟာအရေးပါတဲ့ခံကဏ္ဍကနေပါဝင်ခဲ့ပြီးနှစ်စဉ်တန်းတဲ့ချီးရဲ့လူတွေလာရောက်လည်ပတ်လို့ရှိပါတယ်။အမေရိကန်သမိုင်းကိုလေ့လာနိုင်အောင်ဒေသခံအဖွဲ့အစည်းတွေကလည်းဆောင်ရွက်ပေးနေပါတယ်။သမိုင်းပညာရှင်ဒေးဗစ်အိုက်ဇင်ဟောင်းဝါဟာသမရဒရိုက်အိုက်ဇင်ဟောင်းဝါရဲ့မြေတော်ဆက်ပြီးသမရရစ်ချတ်နစ်ဆန်ရဲ့သမတ်ဖြစ်ပါတယ်။သမရအင်ဂျီရောမှာချီးပင်းခဲ့သူတယောက်ဖြစ်တာကြောင့်သမိုင်းကိုနှံ့ဆက်သူဖြစ်ပြီးအမေရိကန်သမိုင်းမှာအရေးပါတဲ့ဖီလာဒယ်ဖီးယားမြို့ကIndependent Hall လို့ခေါ်တဲ့လွတ်လပ်ရေးအဆောက်အဦအအတော်စိတ်ဝင်စားစရာကောင်းတယ်လို့သူကဆိုရတယ
်။ And looking around at the seats and
ဒီဘေးကထိုင်ကုန်တွေကိုကြည့်ပြီးတော့ကိုယ်ဘယ်ကိုရောက်နေပါလဲလို့တွေးကြည့်မိတဲ့အခါထူးထူးခြားခြားခံစားမိပါတယ်။တကယ်ကိုမမေ့နိုင်စရာပါ
။ Independent Hall ဟာတမိုင်းဝင်အဆောက်အဦတစ်ခုအနေနဲ့သာမဟုတ်ဘဲနိုင်ငံသစ်တစ်ခုအနေနဲ့ဘလို့ရှေ့ဆက်ရှောက်လန်းကြမယ်ဆိုတဲ့အစီအစဉ်တွေကိုနိုင်ငံကောင်းဆောင်တွေရေးဆွဲခဲ့တဲ့ American ဒေါ်လာရေးရဲ့ဗဟိုချက်မှတ်နေရာလည်းဖြစ်တယ်လို့ Pennsylvania တမိုင်းပြည်စုလေးလာရေးအဖွဲ့ရဲ့အမှတ်တမ်းစုဆောင်ရေးဌာနညွှန်ကြားရေးမှူး Lee Arno ကပြောပါတယ်
The three crucial documents that are the legal basis.
ငငယ်အခြေခံကြသောဥပဒေတွေဖြစ်တဲ့လွတ်လပ်ရေးချင်းညာစာတမ်းဒေါ်လာရေးကာလအတွင်းကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေ American ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေ3ခုလုံးကိုဒီမှာရေးဆွဲခဲ့တာပါတခြားဘယ်မှာမှမရှိပါဘူ
းလာရောက်ကြည့်ရှုသူတွေအနေနဲ့စာအုပ်ထဲကစာမျက်နှာအောက်ပိုင်းမှာရေးမှတ်ထားတဲ့ Thomas Jefferson ရဲ့လက်ရေး George Washington ရဲ့ဇပင်တချို့နဲ့တက်ရှိထင်ရှားရှိစဉ်မှာပုံတူလောင်းပြုလုပ်ထားတဲ့ Abraham Lincoln ရဲ့ plaster မျက်နှာပုံစာရာတွေကိုတွေ့နေပါတယ်အဲ့လိုပြသထားတဲ့အထင်းရမှာ1986ခုနှစ်က Continental စစ်တပ်အကြီးအကဲတူရဲ့အင်္ဂလိပ်ကိုလိုနီနယ်မြေ New York ကသူ့ရဲ့စစ်ရေးအတွေ့အကြုံတွေရေးသားထားတဲ့မှတ်စုလဲပါဝင်ပါတယ်။240တပ်တန်းရှိတဲ့မှတ်တမ်းအောက်ခြေမှာလက်မှတ်ရေးထိုးထားသူကတော့ဗိုလ်မှူးကြီး Samuel Adlai ပါ။သူဟာတော်လှန်ရေးကာလအတွင်းတုန်းကဗိုလ်သူကြီး George Washington ရဲ့လက်အောက်မှာအမှုထမ်းခဲ့ပါတယ်။သူဟာ VOA သတင်းတောက် Kane Farabog ရဲ့မျိုးဆက်50မြောက်အဖိုးရဲ့အကူဖြစ်ပါတယ်။ Mr. Arno က
သ
ူတို့ရဲ့ဘဝအတွေ့အကြုံအကြောင်းရေးထားတဲ့စာရွက်ကိုဆွေးမျိုးသားချင်းတယောက်အနေနဲ့အခုလိုခြံပြီးကြီးခွင့်ရတာတော်တော်ထူးခြားတဲ့အတွေ့အကြုံပါ။လူတိုင်းမှာအဲ့လိုအခွင့်အရေးမျိုးမရှိပါဘူး
။ဒီသမိုင်းဝင်မတ်စုစာရွက်ကိုယူသွားလို့မရပေမဲ့လည်းမျက်မြင်ထိတွေ့ကင်တွေ့ခွင့်ရတာကတော့ထူးခြားတဲ့လက်ဆောင်မှုတစ်ခုလို့ပြောရမှာဖြစ်ကြောင်း Farabog ကပြောပါတယ်။ Philadelphia ကိုလာလေတဲ့သူတွေအနေနဲ့လည်းထူးထူးခြားခြားအတွေ့အကြုံတွေရရှိလိမ့်မယ်လို့လည်း Lee Arno ကမျှော်လင့်နေပါတယ်ခင်ဗျာ
။ Disappear like a raindrop in the sea Sinking like a stone Look at me. I ain't got it.
ဟုတ်တခါတင်ပြခြင်းတဲ့အကြောင်းအရာကတော့အင်ဂျီမဲရီအကြောင်းပါအမေရိကန်ပြည်ထောင်စုကအင်ဂျီမဲနှုံးဟာ2015ခုနှစ်ကနေ2016ခုနှစ်အတွင်း300ခိုင်နှုံးကျဆင်းသွားပါတယ်ဒါပေမဲ့လည်းပြည်နယ်73ခုနဲ့ဝါရှင်တန်ဒီစီမှာတော့အင်ဂျီမဲနှုံးတိုးလာပြီးအဲ့ဒီထက်မှကယ်လီဖိုးနီးယားပြည်နယ်ဟာအင်ဂျီမဲရာနှုံးအမြင့်ဆုံးရှိနေပါတယ်Los Angeles County မှာဆိုရင်အင်ဂျီမဲနှုံး23ရာခိုင်နှုံးမြင့်တက်လာပါတယ် အင်ဂျင်မင်းတို့ရောက်ချသွားရေးရောင်းဝယ်ကွန်ကောက်ခံဖို့လူလူကသဘောထားဆန္ဒပေးထားပေမဲ့နောက်ထပ်တိုးလှုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့ပြောကြပါရယ်အင်ဂျင်မင်းတဦးဖြစ်သူ Destiny Prescott က
So I was sleeping in a car, sleeping at the beach.
ချမကားထဲမှာလည်းအိပ်ပါတယ်။ပင်လယ်ကမ်းစပ်မှာလည်းအိပ်ပါတယ်
။စင်းရဲတဲ့လူရင်းစားတွေနေထိုင်ရာရက်ွက်တွေမှာအခန်းငါဖို့မလွယ်ကူတာကြောင့် Los Angeles မှာအခုလိုအင်ဂျင်မဲနှုတ်မြင့်လာတာဖြစ်တယ်လို့ဆိုပါတယ်။အင်ဂျင်မဲဆောင်ရှောက်ရေးဌာနက Peter Lin က
As the economy picks up steam, there's more spending power comes into the rental market and a lot of it goes
စီးပွားပြန်ကောင်းလာတဲ့အချိန်မှာပဲလူတွေကအိမ်ငှားတဲ့နေရာမှာပတ်စံပိုသုံးနိုင်ကြတော့အိမ်ငှားကားတွေလည်းတက်လာပါတယ်။ဈေးက100 200တက်နေတော့ဘသူမှအဲ့ဒီဈေးတက်နှုန်းကိုလိုက်မပေးနိုင်တော့ပါဘူး
။အင်ဂျင်မဲရီကိုကူညီသူထန်းညာသူက
The rich are getting richer and the middle class is slowly
ချမ်းသာတဲ့လူတွေကတိုးချမ်းသာလာပြီးအလဲအလတ်လူရန်စားတွေကတဖြည်းဖြည်းဆင်းရဲကုန်ပါတယ်
။ Venice ဆိုတဲ့ကမ်းစက်မြို့လေးမှာတော့တန်းနဲ့ချီကျွဲဝချမ်းသာသူတွေနဲ့အင်ဂျင်မဲရီအတူတူနေထိုင်နေကြပါတယ်။ Venice အင်ဂျင်မဲကော်မတီက William Hawkins က
Residents find homeless people in their backyards defecating in their backyards. The city needs to do more.
မြို့ကနေရဲ့နေနောက်ဖက်မှာအင်ဂျင်မဲတွေမစင်စွန့်ကြပါရဲ။ဒါကြောင့်မြို့အုပ်ချုပ်ရေးအဖွဲ့အနေနဲ့ဒီအင်ဂျင်မဲတွေကိုပိုကူညီဖို့လိုသလိုဒီမြို့ကနေကိုလည်းကူညီပေးဖို့လိုပါရဲ
။အင်ဂျင်မဲတွေအနေနဲ့အစည်းကမ်းတကျနေထိုင်နေအောင်ပေးတဲ့တနက်မျိုးတွေတက်စရာမလိုပဲနေအတီတကျနဲ့နေရာချထားပေးနိုင်အောင် American တဝက်နဲ့ Los Angeles မှာလည်းဆောင်ရွက်နေပါရဲ။ Tool က
The human mind needs to have a home, a safe space. And so whatever it takes, we should be developing.
လူရရဲ့စိတ်မှာအိမ်လုံခြုံတဲ့နေရာရှိဖို့လိုအပ်ပါတယ်။ဆိုတော့လူတွေကိုဘေးကင်းစိတ်ငြိမ်းချမ်းစေတဲ့နေရာမှာနေထိုင်နိုင်စေမဲ့နီလန်းသစ်တွေစံစာတင်ပါတယ
်။ Destiny Prescott နဲ့သူသမီးဟာ Pet Gramercy လို့ခေါ်တဲ့နေရာပြန်လည်ချထားရေးအစီအစဉ်တစ်ခုကနေအကူအညီရပါတယ
်။ We're in our own space. We get to lock our door. We have our key like and that
ကိုယ်ပိုင်နေရာလေးရပါပြီ။တကားမှလည်းတော့ပါပါတယ်တကယ်ကိုပျော်ရွှင်မိပါတယ်ရှင
်အစာဦးတစ်တွင်နဲ့ရှိပြီးသားအစာဦးတွေမှာအင်ဂျင်မဲတွေကိုနေရာချထားပေးမဲ့အစီအစဉ်မျိုးတွေကိုဆက်တိုးချင်နိုင်ဖို့ Los Angeles မြို့ကဆောင်ရွက်နေပါတယ်ခင်ဗျာ
Disco food Yeah I work out
အခုနောက်ဆုံးအနေနဲ့ hot dollar ဘယ်လိုကျင်းပကြသလဲဆိုတာကိုတင်ပြပေးမှာပါ American ပြည်အောင်စုအပါအဝင်ကမ္ဘာနေရာအတော်မြတ်မြတ်မှာ hot dollar ဆိုတဲ့အစားအစာကိုလူကြီးတွေရောကလေးတွေပါနှစ်နှစ်ချက်ချက်စားသုံးကြပါတယ်လူကြိုက်များနှစ်သက်တဲ့အစားအစာဖြစ်တဲ့ hot dollar အတွက်ဇူလိုင်လတစ်လလုံးကို hot dollar အဖြစ်သတ်မှတ်ပြီးပြပွဲတွေအကျွေးမွေးတွေနဲ့ဆင်နွှဲလေးရှိပါတယ် New York မြို့နဲ့ Cali ရဲ့ Alice Jumbo ကလူဝင်မှုကြီးကြပ်ရေးပြတဲ့မှာ hot dollar company 5ခုက hot dollar အတွက်ပြပွဲနဲ့အစားအသောက်ကျွေးမွေးပါတယ်American ပြည်အောင်စုမှာရွှေပြောင်းအခြေချနေထိုင်ကြသူတွေတည်ထောင်ခဲ့တဲ့ Nathan's Famous, Walter's, Sabret, Hebrew Nation နဲ့ Vienna Beef Hot Dog Company တွေက American ပြည်အောင်စုက Hot Dog သမိုင်းနဲ့ပတ်သက်ပြီးပြပွဲကျင်းပနေတာဝါစားတောက်ကုန်ဖြန့်ချီလုပ်ငန်းရှင်တဦးဖြစ်တဲ့ Bob Alpha က
So I started thinking about how we can make the immigration
ရွှေပြောင်းခြေချနေထိုင်သူတွေနဲ့ပတ်သက်ပြီးတော့ပျော်စရာကောင်းတဲ့အစီအစဉ်လေးလုပ်ဖို့စဉ်းစားမိရကနေအစားအသောက်နဲ့ပတ်သက်ပြီးတော့လုပ်ဖို့စဉ်းစားမိပါတယ်။အဲဒီနောက်တော့ဘာလုပ်မယ်ထင်ပါလဲ။ Hot Dog တွေနဲ့ပတ်သက်ပြီးတော့လုပ်ပါပါ။အားလုံး Hot Dog တွေစားပြီးတော့ပျော်စရာကောင်းတယ်လေ
။ Hot Dog Company ပိုင်ရှင်တချို့ဟာ Alice John လွှဲမှုကြီးကြပ်ရေးဌာနကနေတင်ပြပြီး American ပြည်ထောင်စုကိုရွှေပြောင်းခြေချနေထိုင်ဖို့လာရောက်ကြတဲ့မိသားစုတွေကဆင်းသက်လာတာပါ။ Jean Christian Barker ဟာ Waldorf Company ရဲ့ဈေးကွက်တွဲချေးဆိုင်ရာမန်နေဂျာတူဖြစ်ပြီးသူဟာရွှေပြောင်းခြေချနေထိုင်သူမိသားစုကနေပေါက်ဖွားလာတဲ့40မြောက်မျိုးဆက်ဖြစ်ပါတယ်
။ So It's important because number 1 is that we have 5
ရွှေပြောင်းခြေချနေထိုင်သူမျိုးဆက်ကဟော့ဒေါ့လုပ်တဲ့မိသားစု5စုဒီမှာလာဆောင်ကြတာပါ။ပြိုင်ဘက်တွေကြားလျှို့ဝှက်ချက်တွေကိုယ်စီရှိကြတယ်ရှိပေမဲ့လွန်ခဲ့တဲ့6လကစလို့ကျွန်တော်တို့ဒီမှာအတူတူလာဆောင်ကြတာပျော်စရာပါ။နောက်ခံမတူတဲ့အခြေအနေကဆင်းသက်လာသူတွေ၊စုံဦးတီထွင်လုပ်ငန်းရှင်မိသားစုကပေါက်ဖွားလာကြသူတွေဒီပြဝဲအတွက်လာဆောင်ကြတာပါ
။ပြတိုင်းလာရောက်လဲပတ်သူတွေကိုဟော့ဒေါ့ကုမ္ပဏီ5ခုကသူတို့ရဲ့မိသားစုလုပ်ငန်းတွေအကြောင်းမိတ်ဆက်ရှင်းပြသလိုဇွန်လကုမ္ပဏီကစလို့ဇူလိုင်လတလလုံးဟော့ဒေါ့အခမဲ့ကြွေးပြီးဟော့ဒေါ့လာကိုဆင်နွှဲနေတာပါခင်ဗျာ။
ကရှင်တို့ကြားခဲ့ရတာကတော့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်ဒေါ်ရရှိမြခင်ဗျာဂျာမနီနိုင်ငံဟမ်ဘတ်မြို့မှာတလောတုန်းကကျင်းပခဲ့တဲ့ G20 ထိပ်သီးညီလာခံအတွင်းသမ္မတဒေါ်နယ်ထရမ့်ကအခြားနိုင်ငံခေါင်းဆောင်တွေနဲ့တွေ့ပြီးနိုင်ငံတွေကြားတောင်းတင်းခံမာတဲ့မဟာမိတ်အဖြစ်ရည်တည်နိုင်ရေးကိုတွန်းအားပေးခဲ့ပါတယ်သမ္မတထရန့်ဟာအမေရိကန်ပြည်သူတွေကိုစားသူ့ရည်မှန်းချက်ကိုအောင်မြင်အောင်လုပ်နိုင်ခဲ့တယ်လို့ အင်ဗီရိုလက်ထောက်ပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကပြောပါရယ်အကြမ်းဖက်မှုတိုက်ဖျက်ရေးမှာနိုင်ငံတကြားအတူလက်တွဲလှုပ်ဆောင်ဖို့လိုကြောင်းသမ္မတထရန့်ကအလေးပေးပြောခဲ့ပြီးအကြမ်းဖက်အုပ်စုတွေကိုထောက်ပံ့တဲ့ငွေကြေးလမ်းကြောင်းကိုဖျက်တောက်ဖို့သူတို့လှုပ်ရှားနိုင်မဲ့နေမြေတွေနဲ့အထောက်အကူဖြစ်စေမဲ့အတွေးခေါ်တွေကိုဘောင်ကျင်းအောင်လုပ်ဖို့ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့ကုန်သွယ်မှုအားလုံးဖျက်တောက်ပြီးအထူးကြံအောင်ဝိုင်းလို့ကြဖို့သမ္မတထရန့်ကနိုင်ငံတိုင်းကိုတိုက်တွန်းလိုက်ပါတယ်။ဒါ့အပြင်တရုတ်သမ္မတရှီကျင်းပင်နဲ့တီးသန့်တွေ့ဆုံဆွေးနွေးပွဲကိုထူးခြားမှုတစ်ရက်အဖြစ်မြင်ကြောင်းသမ္မတထရန့်ကပြောဆိုလိုက်ပြီးရန်လိုမှုနဲ့အတူနျူကလ িয়ার လက်နက်နဲ့ချင်းချောက်နေတဲ့မြောက်ကိုရီးယားကိုဘယ်လိုကင်တွယ်မလဲဆိုတဲ့နည်းလမ်းတွေကိုခေါင်းဆောင်နှုတ်ဦးကြားဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ပြီးတော့လူညုံရေးကိစ္စအတွက်ရှေ့ဆက်ဘာလို့သွားမလဲဆိုတာကိုပါဆွေးနွေးခဲ့ကြပါတယ်။ကုန်သွယ်ရေးကဏ္ဍမှာမမျှတတဲ့ကုန်သွယ်မှုတွေအဆုံးသတ်ရေးနဲ့အမေရိကန်အလို့သမားတွေဒန်းတူရှင်ပြိုင်ခွင့်ရှိမဲ့အခင်းချင်းမျိုးဖန်တီးပေးဖို့သမ္မတထရန့်ကတောင်းဆိုခဲ့ပါတယ်။ဒါ့အပြင်စွန်ဦးတီထွန်းအမျိုးသမီးလုပ်ငန်းရှင်တွေကိုဗန္နာရေးဆိုင်ရာအကူအညီပေးဖို့ကမ္ဘာ့ဘဏ်ကလုပ်နေတဲ့အစီအစဉ်ကိုသမ္မတထရန့်ကကြိုဆိုလိုက်ပါတယ်။ဒါဟာကမ္ဘာ့စီးပွားရေးတိုးတက်လာစေဖို့နဲ့အမျိုးသမီးတွေလုပ်ပိုင်ခွင့်ပိုရလာအောင်ကူညီသွားရေးဖြစ်ပါတယ်။ရုရှားသမ္မတပူတင်နဲ့တီးသန့်တွေ့ဆုံရမှာသမ္မတထရန့်က2016အမေရိကန်ရွေးကောက်ပွဲမှာရုရှားနိုင်ငံကဂျာဝင်ဆွဲဖက်ခဲ့တယ်ဆိုပြီးဝေဖန်နေကြတဲ့ကိစ္စကိုအလေးပေးပြောဆိုခဲ့တယ်လို့ဒါဟာအမေရိကန်ပြည်သူတွေအထူးစိုးရိမ်နေတဲ့ကိစ္စလို့လည်းပြောခဲ့ပါတယ်။ခေါင်းဆောင်နှုတ်ဦးတို့ဆွေးနွေးကြတဲ့အခြားအကြောင်းအရာတွေထဲမှာစီးရီးယားနိုင်ငံအနောက်တောင်ပိုင်းကအပြစ်ခတ်ရစဲရေးကိစ္စအတွက်ရုရှားအမေရိကန်ဂျော်ဒန်သုံးနိုင်ငံတို့သဘောတူညီမှုရခဲ့တဲ့ကိစ္စလည်းပါဝင်ပါတယ်။ဒီအပြစ်ရဲ့သဘောတူညီမှုကိုကြည့်ရင်စီးရီးယားအရေးမှာရုရှားနဲ့အမေရိကန်ပြည်ထောင်စုကြားလက်တွဲလုပ်လို့ရတယ်ဆိုတာပြသရာရောက်ကြောင်းနိုင်ငံရေးဝန်ကြီး Rex Tillerson ကလည်းပြောပါတယ်။အမျိုးသားလူညုံရေးအကြံပေး Mac Master ကလည်းဒါဟာစီးရီးယားပြည်သူတွေခံစားနေရတဲ့လူမှုဒုက္ခကိုအဆုံးသတ်နိုင်ရည်အတွက်ခြေလှမ်းအဆသာဖြစ်တယ်လို့ပြောပါတယ်။ဒီကနေတဆင့်နိုင်ငံရေးတည်ငြိမ်မှုကိုတိစောက်သွားနိုင်မယ်လို့လည်းသူကဆိုပါတယ်။ပူလန်နိုင်ငံကိုကြိုတင်လည်ပတ်ရင် G20 ထိပ်သီးညီလာခံကိုသမ္မတထရန့်တက်ရောက်ခဲ့တာဟာထရန့်ရဲ့မျှော်လင့်ချက်တွေအတွက်ကြီးမားတဲ့အကျိုးရလဒ်တွေဖြစ်ပေါ်စေခဲ့ကြောင်းအင်ဗီရိုလက်ထောက်ပြောခွင့်ရဆာရာဆန်ဒါစ်ကပြောပါတယ်သမ္မတခီးစဉ်ဟာအနာဂတ်အတွက်အကောင်းမြင်ယုံကြည်မှုတွေနဲ့အတူရင်ခုန်စိတ်လှုပ်ရှားဖွယ်ရာတွေနဲ့ပြည့်နေတယ်လို့ပြောဆိုကြောင်းပါခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
တော်ရရှင်တို့နားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOE ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOE မြန်မာပိုင်းရဲ့အင်ကာနီမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဗင်နီဇူလာနိုင်ငံမှာဖွဲ့စည်းပုံဥပဒေကိုပြင်ဆင်ရေးဆွဲနေတဲ့သမ္မတနီကိုလတ်စ်မာဒူရိုရဲ့အစီအစဉ်တွေရပ်သွားစေဖို့ရည်ရွယ်ချက်နဲ့ဂျာတာရီနေကြရဲ့အထွေထွေတပိတ်မှောက်ကြဖို့အတိုက်ခံတွေစော်ဩထားပါတယ်။သမ္မတရွေးကောက်ပွဲတွေဆော်ပြီးကျင်းပနိုင်ဖို့သမ္မတမာဒူရိုအပေါ်နောက်ဆုံးထိုးနှက်မှုလို့အတိုက်ခံတွေကပြောပြီးတော့အထွေထွေတပိတ်ဆင်နွှဲဖို့ပြင်ဆင်နေတာပါ။ဖွဲ့စည်းပုံတွေရေးဆွဲဖို့အထုလွှတ်တော်အတွက်ကိုယ်စားလှယ်ရွေးချယ်မဲ့သမ္မတရဲ့အကြံအစီကိုဆွန့်လွှတ်အောင်လို့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဆန္ဒခံယူပွဲမှာပြည်သူ5,000ကျော်ကမဲပေးသဘောထားပြသခဲ့ပါတယ်။တကယ်လို့မတူတော့ကသူ့အစီအစဉ်အတိုင်းဆက်လုပ်နေမယ်ဆိုရင်အမေရိကန်အနေနဲ့ပြတ်သားမြန်ဆန်တဲ့စီးပွားရေးအရာအရေးယူမှုတွေလုပ်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့နှောင်းပိုင်းကပြောကြားခဲ့ပါတယ်။ဗင်နီဇူလာပြည်သူတွေဟာဒီမိုကရေစီလွတ်လပ်မှုနဲ့ဥပဒေစိုးမိုးရေးဘက်ကယက်တည်နေတယ်ဆိုတာရှင်းရှင်းလင်းလင်းပြသခဲ့တယ်လို့သမ္မတထရမ့်ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။ဗင်နီဇူလာသမ္မတကတော့အတိုက်ခံတွေဘက်ကစီစဉ်ကျင်းပတဲ့ဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ပြောပြီးတော့စီစဉ်ထားတဲ့အတိုင်းအထွတ်လွတ်တော်အတွက်ဇူလိုင်လ30ရက်နေ့မှာရွေးကောက်ပွဲလုပ်မယ်လို့ပြောကြားခဲ့ပါတယ်။ကတားနိုင်ငံအစိုးရပိုင်သတင်းဌာနကွန်ပျူတာတွေထဲကိုထိုးဖောက်ဝင်ရောက်ခဲ့တယ်ဆိုတာမဟုတ်မှန်ကြောင်း UAE RS ဆော့ပွားများနိုင်ငံကညှင်းဆိုခဲ့ပါတယ်ဒါပေမဲ့ UAE ကအဲ့လိုမျိုးကွန်ပျူတာကနေထိုးဖောက်ဝင်ရောက်ခဲ့တဲ့သဘောမျိုးကိုကတားအစိုးရအရာရှိတွေကပြောပါတယ်ဒီခါအိန္ဒိယနိုင်ငံသမ္မတရာထူးအတွေ့လွှတ်တော်အမတ်တွေတနင်္လာနေ့ကမဲပေးခဲ့ကြတာမှာဇန်နေတယောက်ဖြစ်တဲ့ Ramnath Kovind အနိုင်ရမယ်လို့မျှော်လင့်ရပါတယ်ရွေးကောက်ပွဲရလဒ်တွေကတော့ကြာသရေးနေ့မှာသိရပါမယ်ရှင်
နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကုကျော်အောင်လင်းဖြစ်ပြီးတော့အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် VOU နားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.